Welcome to the Voice of America in Burmese.
Mingla Nanakima Pia, you American Tan, Ani Natal Sachakuni, September last year, Jadavini, Nanakan season ago, American Pirong Zoo, Muro, Washington, DC Gani, Diet, Toglin, Pini Babi, Lando Mida, Dons and Ni. Lizen, Liza Kuruani, Panyu Nasin, and Yavarakia.
While presidents and prime ministers can help lay the foundation, it's going to be young people like you who build the future of this region.
ဒါတော့လာအိုနိုင်ငံမှာရှိတဲ့အရှေ့အာရှထိပ်တီးအစည်းအဝေးကိုတက်ရောက်ဖို့ရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကအရှေ့တောင်အာရှလူငယ်ခေါင်းဆောင်တွေနဲ့တွေ့ဆုံအောင်မှာပြောကြားသွားတာဖြစ်ပါတယ်။သတင်းလွှာတွေကိုတင်ဆက်တဲ့အခါမှာပြည်စုံကိုနားဆင်ရမှာပါ။အဲ့ဒါပြင်အမေရိကန်သမ္မတလောင်းနှစ်ဦးရဲ့အပြန်အလှန်ထိုးနဲ့ပြောဆိုမှုတွေပိုးပြီးတော့ဒုမြလာနေတဲ့အကြောင်းနောက်ပ ောင်းအစရှိတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာလည်းပတ်စဉ်စီစဉ်နေကြားမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစုံဝင်းနိုင်တဲ့မန္တန်ချန်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
စီးရီးယားနိုင်ငံမှာဖြစ်ပေါ်နေတဲ့အစိုးရတပ်ဖွဲ့တွေနဲ့တပုံအဖွဲ့တွေကြားတိုက်ပွဲတွေကြောင့်ဩဂုတ်လ28ရက်ကနေစက်တင်ဘာလ5ရက်နေ့အကြာတိုင်းပြည်အလဲပိုင်းဟာမတ်ဒေတာကနေနေရစွန့်ခွာထွက်ပြေးခဲ့ရသူပေါင်းတသိန်းနီးပါးရှိသွားပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုအေဂျင်စီကဗိုလ်ထုနေမှာပြောပါတယ်ဟာမတ်ဒေတာကိုရောက်လာကြတဲ့နေရစွန့်ခွာထွက်ပြေးသူထက်ဝက်လောက်ဟာဒေတာရင်းကတပုံအဖွဲ့တွေထိန်းချုပ်ထားတဲ့အနီနာအစ်ဒလစ်ဒေတာကရောက်လာကြသူတွေဖြစ်တယ်လို့ဒုက္ခသည်စခန်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ကရရှိတဲ့စီးရင်မှာတရားကြောင်ကလပ်သမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံအိုချကပြောပါတယ်တချို့ကတော့အစိုးရထိန်းချုပ်ထားတဲ့ဟာမမျိုးကိုထွက်ပြေးခဲ့ကြပြီးအဲ့ဒီမှာဗလီလေးခုကိုယာယီခလုံးအေးစခန်းနေအပြင်ဖွင့်လှစ်ထားကြောင်းအိုချကပြောပါတယ်ဟာမမျိုးနဲ့အတွင်းကကျေးလက်ဒေသတွေမှာရှိတဲ့ဒါဇင်နဲ့ချီတဲ့စာတင်ကျောင်းတွေကိုလည်းခလုံးအေးစခန်းနေအပြင်ဖွင့်လှစ်ထားတယ်လို့ဆိုပါတယ်ဒါပေမဲ့ခလုံးစရာနေရာအလုံးလောက်မရှိတဲ့အတွက်တချို့နေရာဆုံးခွာထွက်ပြေးရသူတွေဟာအစ်ဒလစ်ကပန်းဂျန်ထဲမှာအမိုးအကာမရှိဘဲအိမ်နေကြရတယ်လို့အိုချအဖွဲ့ကပြောပါတယ်
ဆီးရီးယားနိုင်ငံရက်ကမြို့ကို IS စစ်သွေးကြွလက်ကလွတ်မြောက်အောင်ကယ်တင်ဖို့အမေရိကန်ကအဆုတ်ပြုထားတဲ့အနာဂတ်စစ်စင်ရေးတွေမှာတူရကီနိုင်ငံပူးပေါင်းပါဝင်ဖို့အသင့်ရှိတဲ့အကြောင်းတူရကီသမ္မတရစ်ဆက်တေအာရိုဝန်ကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံမှာကျင်းပခဲ့တဲ့ G20 ထိပ်သီးညီလာခံတွင်တည်ထောင်တွေ့ဆုံချိန်မှာအမေရိကန်သမ္မတဘရက်အိုဘားမားကဒီကိစ္စကိုစပြောခဲ့တာဖြစ်တဲ့အကြောင်းဗုဒ္ဓဟူးနေ့ကတူရကီနိုင်ငံကိုပြန်လာနေတဲ့သမ္မတကသတင်းတောက်တွေကိုပြောခဲ့တာလို့လည်းတူရကီသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။ရက်ကာမျိုးအတွက်ပူပေါင်းဆောင်ရွက်လိုတဲ့အကြောင်းသမ္မတအိုဘားမားကပြောတဲ့အချိန်မှာတူရကီအနေနဲ့ဒီကိစ္စမှာပြဿနာတစ်စုံတစ်ရာမရှိတဲ့အကြောင်းပြန်ပြောခဲ့တာလို့လည်းတူရကီသမ္မတကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြခဲ့ကြပါတယ်။ IS စစ်သွေးကြွတွေရဲ့မျိုးတော်လိုဖြစ်နေတဲ့ရက်ကာမျိုးကိုပြန်လည်သိမ့်ပိုက်နိုင်ရေးတူရကီနဲ့အမေရိကန်စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးနိုင်တယ်လို့လည်းတူရကီသမ္မတအာရိုဝန်ကပြောဆိုခဲ့ပါတယ်။
လူငယ်တွေအနေနဲ့အနာဂတ်အစီအစဉ်တွေအတွက်စိတ်ကူးရင်တွေနဲ့မလုံလောက်ပဲလက်တွေ့အကောင့်ထဲပို့ဖို့လိုအပ်ကြောင်းရှစ်တောင်အာရှလူငယ်တွေနဲ့တွေ့ဆုံစဉ်အမေရိကန်သမ္မတဘရက်ကိုဘားမားကဗိုလ်ထုနေမှာပြောကြားလိုက်ပါတယ်ဝိုင်စီလီလို့ခေါ်တဲ့အရှိတောင်အာရှလူငယ်ခေါင်းဆောင်များအစီအစဉ်မှာပါဝင်တဲ့လူငယ်တွေနဲ့လာအိုနိုင်ငံရှစ်ဟောင်းမြို့တော်လွန်ပရာဘန်မှာဓာတ်ရိုက်တွေ့ဆုံပွဲကျင်းပစဉ်သမ္မတဘရက်ဘားမားကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးလူငယ်တွေဟာတိုးတက်မှုနဲ့ဖွံ့ဖြိုးရေးတို့အတွက်တမိုင်းကြောင်းအရာအရေးပါတဲ့ကဏ္ဍမှာရှိနေခဲ့ကြကြောင်းလည်းပြောပါတယ်။တိုင်းပြည်တိုးတက်ဖွံ့ဖြိုးရေးအတွက်ပညာရေးမြန်မာအောင်လှုပ်ဆောင်မှုဟာအရေးကြီးကြောင်းပညာရေးဆိုတဲ့နေရာမှာလည်းအမျိုးသားတွေကြီးတက်တက်မဟုတ်ဘဲအမျိုးသမီးတွေရဲ့ပညာရေးပါမြင့်မားဖို့လိုအပ်ကြောင်းသမ္မတဘရက်ဘားမားကပြောပါတယ်။အနာဂတ်မှာအာရှတိုက်ဟာစီးပွားရေးဖွံ့ဖြိုးတက်တက်မှုအမြင့်မားဆုံးဒေသဖြစ်လာမှာဖြစ်တဲ့အတွက်လူငယ်ခေါင်းဆောင်အစီအစဉ်မှာပါဝင်သူတွေအနေနဲ့နိုင်ငံရေးစီးပွားရေးလူမှုရေးနဲ့တဘာဝပအောင်ကျင့်ထင်းသိမ်းစတဲ့ကဏ္ဍတွေမှာဥဆောင်လမ်းပြနိုင်သူတွေဖြစ်အောင်ကြိုးစားကြဖို့လဲသမ္မတဘရက်ဘားမားကတိုက်တွန်းပြောကြားခဲ့ပါတယ်။လမ်းပရာဘန်မှာပြုလုပ်တဲ့အဲ့ဒီတွေ့ဆုံပွဲအတွင်း Republican သမ္မတလောင်းဒေါ်နယ်ထရမ့်ကအမေရိကန်တွေကိုဦးစားပေးမယ့်အကြောင်းနေတိုးအဖွဲ့ကိုပြောဆိုနေတာတွေနဲ့မက္ကဆီကိုနယ်စပ်မှာတရိုင်းနေတိစောက်မယ်စသဖြင့်သူ့ရဲ့မက်ဆေ့ချ်စီရုံးမှုတွေအတွင်းပြောဆိုနေတဲ့အမေရိကန်ဗဟိုပြုဝါဒကိုလည်းသမ္မတဘရက်ဘားမားကဝေဖန်ပြောဆိုခဲ့ပါတယ်။
အာဆီယံထိပ်သီးစည်းဝေးမှာဂုဏ်ပြုညစာစာပွဲကိုမတက်ရောက်ခင်နာနေခမ်းမဆောင်တစ်ခုမှာဗုဒ္ဓဟူးနေ့ကအမေရိကန်သမ္မတဘရက်အိုဘားမားနဲ့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးတို့အလို့သဘောတွေ့ဆုံခဲ့ကြတယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းပတ်အစောပိုင်းကသမ္မတအိုဘားမားကိုရည်ညွှန်းပြီးပြောဆိုရမှာဖိလစ်ပိုင်သမ္မတဒူတာတေးကရိုင်းပြတဲ့စကားလုံးတွေတုံ့နှုံခဲ့တာကြောင့်ဆက်ဆက်ရေးမှာအဖို့ထစ်ဖြစ်နေတဲ့ကိစ္စဟာလည်းခေတ္တတွေ့ဆုံမှုကြောင့်အနည်းငယ်ပြပစ်စရာဖြစ်ခဲ့ရပါတယ်။အင်္ဂါနေ့မှာတော့ဖိလစ်ပိုင်သမ္မတရဲ့ပြောဆိုမှုကြောင့်တရားဝင်တွေ့ဆုံမဲ့အစီအစဉ်ကိုသမ္မတအိုဘားမားကဖျက်ခဲ့ပါတယ်။အခုနောက်ဆုံးတွေ့ဆုံမှုနဲ့ပတ်သက်ပြီးအမေရိကန်သမ္မတအင်ဂျူရောကတော့အတိမပြုသေးပါဘူး။ဗုဒ္ဓဟူးနေ့ကဗီယန်ကျဲမြို့တော်မှာကျင်းပတဲ့ဂုံပြူညစာစာပွဲမှာပထမပိုင်းတော့ဖိလစ်ပိုင်သမ္မတဒူတာတေးကိုသမ္မတအိုဘားမားနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ဘေးမှာနေရာချထားမယ်လို့ဖိလစ်ပိုင်နိုင်ငံခြားရေးဌာနကကနဦးသတင်းတွေထုတ်ပြန်ခဲ့ပေမဲ့လို့လည်းအဲ့ဒီနေ့ညစပွဲဝိုင်းမှာတော့သမ္မတအိုဘားမားဘေးမှာဘရူနိုင်းဘီယင်နဲ့ဗီယက်နမ်ဝန်ကြီးချုပ်ခရော်တို့ကြားနေရာချထားပေးခဲ့တာဖြစ်ပါတယ်ဖိလစ်ပိုင်သမ္မတဒူတာတေးကတော့ရုရှားဝန်ကြီးချုပ်ဒမီထရီမက်ဗီယက်ဒက်ဖ်နဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့ကြားမှာထိုင်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ရဲ့ဇနီးနဲ့စင်ကာပူသမ္မတလီရှန်လွန်းဘေးမှာထိုင်ခဲ့တာဖြစ်ပါတယ်။သုံးရက်ကြာကျင်းပတဲ့အရှေ့အာရှထိပ်သီးအစည်းအဝေးရဲ့နောက်ဆုံးနေ့ဖြစ်တဲ့စက်တင်ဘာလ8ရက်ကြာတာပတိနေ့မှာအာဆီယံထိပ်သီးညီလာခံနဲ့အရှေ့အာရှထိပ်သီးညီလာခံတို့ကိုခေါင်းဆောင်တွေအားလုံးတက်ရောက်ကြမှာဖြစ်ပါတယ်။အစည်းအဝေးပြီးဆုံးချိန်ကျရင်တော့လက်ရှိအာဆီယံလက်ချဥက္ကဋ္ဌတာဝန်ယူထားတဲ့လာအိုနိုင်ငံကနေဖိလစ်ပိုင်နိုင်ငံကိုလာမယ့်အာဆီယံလက်ချဥက္ကဋ္ဌတာဝန်တရားဝင်လွှဲပြောင်းပေးအပ်မှာလည်းဖြစ်ပါတယ်ရှင်။
ဒီဝေဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်ပြည်ထောင်စုကိုရှေ့သတင်းပတ်ထဲရောက်လာမဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအမေရိကန်သမ္မတဘာရက်အိုဘားမားနဲ့တွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့ကုလသမဂ္ဂအထွေထွေညီလာခံကိုလည်းတက်ရောက်မင်းကွန်းပြောကြားမှာဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့သတင်းနှစ်ပတ်ကြာကြာဗြိတိန်အမေရိကန်နဲ့ကုလသမဂ္ဂခီးစဉ်ကိုတော့စက်တင်ဘာလ10ရက်နေ့မှာစတင်မှာဖြစ်ပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုစက်တင်ဘာလ10ရက်နေ့မှာစရောက်မှာဖြစ်ပြီးအဲဒီကနေတဆင့်အမေရိကန်ပြည်ထောင်စုကိုခီးဆက်မှာဖြစ်တယ်လို့သမရယုံဝန်ကြီးဌာနပြောခွင့်ရဦးစော်ထေးက VOE ကိုပြောပါတယ်ဝါရှင်တန်ဒီစီမြို့တော်မှာအမေရိကန်သမ္မတဘာရက်အိုဘားမားဒုသမ္မတဂျိုးဘိုင်ဒန်အစိုးရဝန်ကြီးတချို့တို့အပြင်လွတ်တော်အမတ်တွေနဲ့တွေ့ဆုံပြီးမှတော့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ဖို့အတွက်နယူးယောက်မြို့ကိုခီးဆက်မှာဖြစ်ပါတယ်။ကုလသမဂ္ဂဌာနချုပ်မှာတော့စက်တင်ဘာလ19ရက်နေ့မှာပြုလုပ်မဲ့ဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်မှုဆိုင်ရာကုလသမဂ္ဂအစိမ့်အရာရှိကြီးများအစည်းအဝေးမှာမင်ကွန်းပြောကြားမှာဖြစ်တယ်လို့ကုလသမဂ္ဂအထွေထွေညီလာခံမှာလည်းမင်ကွန်းပြောကြားမှာဖြစ်ပါတယ်။ဆယ်စုနှစ်တည်းအတွင်းပထမဆုံးအကြိမ်ဖြစ်လူထုကရွေးကောက်တင်မြှောက်ထားတဲ့အရသာအစိုးရခေါင်းဆောင်တူဦးဖြစ်နဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်လာတဲ့အခါမှာတော့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအပါအဝင်နိုင်ငံအတွင်းကလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့မင်ကွန်းမှာထည့်သွင်းပြောဆိုမယ်လို့ခန့်မှန်းရတဲ့အကြောင်းမြန်မာအရေးအကဲကတ်တီကပြောကြပါတယ်
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအန်နန်ဟာအဖွဲ့ဝင်ကိုဦးပါရခိုင်ပြည်နယ်ချမ်ပေကော်မရှင်မှာဥက္ကဋ္ဌအဖြစ်တာဝန်ယူပြီးတဲ့နောက်ပထမအဦးဆုံးအကြိမ်သွားရောက်တဲ့နှစ်ရက်ကြာရခိုင်ပြည်နယ်ခီးစဉ်အတွင်းမနစ်ဗုဒ္ဓဟူးနေ့ကစစ်တွေမျိုးမှရှိတဲ့ဒုက္ခသည်စခန်းတွေကိုသွားရောက်ခဲ့ပါတယ်။ရခိုင်ပြည်နယ်မှာဒေသခံရခိုင်လူမျိုးတွေနဲ့လူနည်းစုမွတ်စလင်တွေကြားဖြစ်ပွားခဲ့တဲ့ပဋိပက္ခတွေရဲ့ဒဏ်ကိုခံခဲ့ကြရသူတွေနဲ့တွေ့ဆုံဖို့စစ်တွေမျိုးဘော်ကဒုက္ခသည်စခန်းတွေကိုသွားခဲ့တာဖြစ်တယ်လို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းရဲ့ခီးစဉ်မှာအတူလိုက်ပါသွားတဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်က VOE ကိုပြောပါတယ်။ဒုက္ခသည်တွေဘက်ကတော့သူတို့ကြုံတွေ့နေရတဲ့အခက်အခဲတွေကိုတင်ပြတောင်းဆိုခဲ့ကြတယ်လို့လည်းဆိုပါတယ်။စစ်တွေခီးစဉ်ပထမနေ့ဖြစ်တဲ့အင်္ဂါနေ့မှာတော့ပြည်내အစိုးရတာဝန်ရှိသူတွေလူမှုအတိုင်းဝိုင်းကပုံကိုယ်တွေနဲ့တွေ့ဆုံခဲ့တယ်လို့ပြည်ပကကျွမ်းကျင်သူတွေပါဝင်တဲ့ရခိုင်ပြည်내အကြံပေးကော်မရှင်ကိုလက်မခံကန့်ကွက်ကြတဲ့ရာနဲ့ချီတဲ့ဒေသခံတွေရဲ့ဆန္ဒပြပွဲနဲ့လည်းကြုံတွေ့ခဲ့ရတာဖြစ်ပါတယ်။နှစ်ရက်ကြာခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဗုဒ္ဓဟူးနေ့နေ့ကင်းနှစ်နာရီမှာစစ်တွေလေးစိတ်ကနေရန်ကုန်မြို့ကိုပြန်လည်ရောက်ရှိလာတာလည်းဖြစ်ပါတယ်။ရခိုင်ပြည်내အကြံပေးကော်မရှင်အဖွဲ့ဟာဒီကနေ့မှာတော့ဒီသမရဦးထင်ကျော်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့လည်းတွေ့ဆုံမှုရှိပြီးတော့အဲ့ဒီနောက်ရခိုင်ခီးစဉ်အတွေ့အကြုံတွေနဲ့ပတ်သက်လို့ရန်ကုန်မှာသတင်းစာရှင်းလင်းပွဲလုပ်ဖို့လည်းစီစဉ်ထားပါတယ်
။အ မေရိကန်သမ္မတလောင်းနေဖြစ်ကြတဲ့ဟယ်လရီကလင်တန်နဲ့ဒေါ်နယ်ထရမ့်တို့နှစ်ဦးရဲ့လာမယ့်စကားအခြေတင်ပြောဆိုပွဲ၃ခုကိုကြိုပြီးခံမှန်းရမယ်ဆိုရင်တော့အမေရိကန်စံတော်ချိန်ဗိုလ်တခုနဲ့ညပဲပြောကြမယ့်အကြောင်းအရာဟာအမျိုးသားလူညုံရေးကိစ္စပဲဖြစ်မဲ့ပုံတွေ့ရပါတယ်။ဒီမိုကရက်ပါတီရဲ့သမ္မတလောင်းဟယ်လရီနဲ့ကလင်တန်နဲ့ရီပပ်ဘလစ်ကန်ပါတီရဲ့သမ္မတလောင်းဒေါ်နယ်ထရမ့်တို့ဟာ NBC ရုပ်သံရဲ့အစီအစဉ်နဲ့တင်ဆက်မဲ့မေးမြန်းခန်းတွေမှာပါဝင်ကြမှာဖြစ်ပြီးတရားမေးမြန်းပွဲမှာမေးကြမဲ့ပြည်သက်တွေကတော့စစ်ပြန်စစ်မှုထမ်းဟောင်းနေတဲ့လက်ရှိစစ်မှုထမ်းအမျိုးသားအမျိုးသမီးတွေဖြစ်ပါတယ်။တစ်ဖက်နဲ့တစ်ဖက်လည်းနိုင်ငံတော်ရဲ့တင်နာပတိချုပ်ယာဒူးအတွက်အကြီးအချင်းမမီဘူးကမ္ဘာပြဿနာတွေကိုကင်တွယ်ဖြစ်ရှိနိုင်တဲ့စိတ်ရှည်တိခံမှုမရှိဘူးဆိုပြီးတော့အပြန်အလှန်ဝေဖန်ထုတ်နေနေကြပါတယ်ခင်ဗျာ။
စီကာဗိုင်းရပること不好မျက်စိထဲမှာရှင်တန်နိုင်ပြီးတရိတ်ဆန်တွေရဲ့မျက်ရည်တွေမှာနေထိုင်နိုင်တာကိုလည်းအထောက်ထားနဲ့တကွတွေ့ခဲ့ကြပါတယ်။ဒါပေမဲ့လည်းလူတွေကြားမှာမျက်ရည်ကနေရောဂါကူးစက်နိုင်လားဆိုတာကိုတော့သိပံပညာရှင်တွေအတိအကျမသိကြသေးပါဘူး။စီကာဗိုင်းရပစ်ပိုကူးစက်ခံရပြီးမွေးဖွားလာတဲ့ကလေးငယ်တွေရဲ့သုံးပုံတစ်ပုံလောက်ဟာမျက်လုံးတွေရောင်ရမ်းနေတာတွေ့ရတတ်ပြီးတော့တစ်ခါတည်းရဲ့မျက်စိကွယ်တဲ့အထိလည်းဖြစ်တတ်ပါတယ်။စီကာရောဂါကူးစက်ခံရတဲ့အရွယ်ရောက်သူတွေကြားမှာတော့15ရာခိုင်နှုန်းလောက်ဟာမျက်စိအလယ်လွာရောင်ရမ်းတာဒီမျက်စိနာတာလိုရောဂါမျိုးတွေဖြစ်တတ်တယ်လို့လည်းဆိုပါတယ်။
ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့မန္နနာချမ်းတို့ပြောပြသွားကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။အရင်ဆုံးတော့အမေရိကန်ရွေးကောက်ပွဲအကြောင်းနဲ့ဆက်ပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲနီးကပ်လာတာနဲ့အမျှပြိုင်ဘက်သမ္မတလောင်းနှစ်ဦးတို့ဟာလည်းအပြန်အလှန်ထိုးနှက်တိုက်ခိုက်မှုတွေပိုးပြီးတော့လှုပ်လာကြပါတယ်။ Republican သမ္မတလောင်း Donald Trump က Hillary Clinton ရဲ့ပြည်ပကနေလူဝင်ရောက်ခွင့်ပြုမဲ့ကိစ္စကိုဝေဖန်ခဲ့ပြီး Hillary Clinton ကတော့ Trump ရဲ့နျူကလ িয়ার ဆိုင်ရာအမြင်ကိုချိုးနှိမ်ပြီးတော့ပြောဆိုခဲ့ပါတယ် VOA သတင်းတောက် Richard Green ပြပုတ်ထားတဲ့သတင်းလွှာကိုဦးကျော်စံတာကပြောပြပေးပါလိမ့်မယ်ခင်ဗျာ
Republican Party သမ္မတလောင်း Donald Trump က American ပြည်သူတွေဟာသဘောထားကြည့်ပေမဲ့ဒုက္ခတွေအရင်မှတော့မစွန့်စားနိုင်ဘူးလို့ဆိုပါတယ် Donald Trump ဟာအင်္ဂါနေ့တုန်းက Virginia ပြည်နယ် Virginia ကမ်းခြေမှာစစ်တပ်မိသားစုတွေနဲ့တွေ့ဆုံစဉ်သူ့ကိုအခိုင်အမာထောက်ခံတဲ့အငြင်းစားဗိုလ်ချုပ်ကြီး Michael Flynn ရဲ့မိခွန်းကိုဖြေကြားရင်အဲ့လိုပြောကြခဲ့တာပါဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်ဟာတိုင်းပြည်တိုင်းကိုပြောင်းရွှေ့ဝင်ရောက်လာမဲ့သူတွေအရေးအတွက်အဆက်မတန်တိုးမြင့်လက်ခံဖို့ကြိုးပမ်းနေတယ်လို့လည်းသူကဆိုဆွဲသွားပါတယ
် She wants to allow 650% increase over and above what Obama is allowing to come in from Syria and the Middle East 650%
Obama ခွင့်ပြုထားတဲ့ဆီးရီးယားနဲ့အရှေ့အလယ်ပိုင်းကလာရောက်မဲ့သူတွေအရေးအတွက်650ရာခိုင်နှုန်းတိုးမြင့်ခွင့်ပြုဖို့သူလိုလားနေပါတယ်အိုဘားမားဟာထောင်တောင်းမကတဲ့လူတွေကိုဝင်ကွင်းပေးထားပြီးဖြစ်ပါတယ်။ဘယ်ကလူတွေမှန်းကျွန်တော်တို့မသိကြပါဘူး
။ Hillary Clinton ကတော့ Donald Trump ဟာအကြမ်းဖက်သမားတွေပေါ်နျူကလ িয়ার လက်နက်တွေသုံးဖို့အကြံပြုနေတယ်လို့ Florida ပြည်နယ် Tampa မြို့ကိုရောက်တုန်းကအခုလိုပြောဆိုထုတ်နှက်ခဲ့ပါတယ်။
He's very loose in his talk about nukes. He says he doesn't care if other countries get them. Doesn't know why they haven't been used already. I mean, it's
နျူကလ িয়ার လက်နက်တွေနဲ့ပတ်သက်ပြီးသူပြောတာသိပ်ပြီးတော့လက်လွတ်စပယ်နိုင်ပါတယ်။တခြားနိုင်ငံတွေနျူကလ িয়ার လက်နက်ပိုင်ဆိုင်တာကိုလည်းသူဂရုမစိုက်ပါဘူး။သူတို့တွေဒီလက်နက်ဘာကြောင့်မသုံးကြတာလဲဆိုတာကိုလည်းသူမသိပါဘူး။ဒါရီကိုကျမကြားတော့သိပ်ပြီးတော့စိတ်ပြက်မိပါတယ်။ဟုတ်ပါမလားဆိုတော့ဟုတ်တယ်တကယ်ပဲပြောနေတာလို့ပြန်ပြောပြကြပါတယ်
။ CNN သတင်းဌာနကအင်္ဂါနေ့ကထုတ်ပြန်လိုက်တဲ့မက်ဆန်ဒါရှင်တွေရဲ့သဘောထားစစ်တမ်းအစ်စ်တစ်ခုအရာကတော့Donald Trump က45ရာခိုင်နှုန်း Hillary Clinton က43ရာခိုင်နှုန်းနဲ့ Trump ကရှေ့ကပြေးနေပါတယ်။ဒါပေမဲ့တခြားစစ်တမ်းတွေမှာတော့ Hillary Clinton ကသုံးမှတ်အသံနဲ့ဥဆောင်နေတယ်လို့ဖော်ပြထားတာတွေ့ရပါတယ်။အင်္ဂါနေ့တုန်းကပဲ Donald Trump ဟာအငင်းစားကြီးရေဗိုလ်ချုပ်ကြီး88ယောက်တွေထောက်ခံမှုကိုရရှိသွားခဲ့ပါတယ်။ဒီဗိုလ်ချုပ်တွေက Trump ဟာ American ရဲ့စီးရင်အားနဲ့နေဆက်လူညွန်ရေးကိုပြန်လည်တည်ဆောက်နိုင်လိမ့်မယ်လို့ယုံကြည်ကြပါတယ်။သို့တော်လည်းအစင်းလာအဖင်ကွန်ဆာဗေးတစ်ဖြစ်တဲ့ Dallas Morning သတင်းစာကသူ့ကိုထောက်ခံဖို့ညှင်းဆန်လိုက်တဲ့အတွက် Donald Trump ဟာအထိနာသွားခဲ့ပါတယ်။ဒီသတင်းစာဟာ1964ခုနှစ်ကစပြီး Republican သမ္မတလောင်းတယောက်ကိုထောက်ခံဖို့ညှင်းဆန်ခဲ့တာဟာဒါပထမအဆုံးအကြိမ်ဖြစ်ပါတယ်။ Donald Trump နဲ့ Hillary Clinton တို့ဟာဒီညနေမှာတော့ IS အကြမ်းဖက်သမားတို့အပေါ်ဘယ်လိုမဟာဗျူဟာရတိုက်ခိုက်မလဲဆိုတာကိုအသေးသေးရှင်းလင်းပြောကြားကြဖို့ရှိပါခင်ဗျာ
။ဦးကျော်စံတာတင်ပြသွားတာဖြစ်ပါတယ်။ဘလိုဇီကာယောဂအကြောင်းသတင်းလွှာတွေကိုတင်ဆက်သေးခင်မှာလာအိုနိုင်ငံဘက်ကသတင်းလွှာတွေကိုကြားကြမှာပါ။အာဆီယံထိပ်သီးအစည်းအဝေးပွဲနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုတက်ရောက်ဖို့အတွက်လာအိုနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာစက်တင်ဘာလ9ရက်နေ့က လာအိုရှီဟောင်းမြို့တော်ဖြစ်တဲ့လမ်ပရမ်ပန်မှာယာစီလီလို့ခေါ်တဲ့အရှိတောင်အာရှလူငယ်ခေါင်းဆောင်များအစီအစဉ်မှာပါဝင်တဲ့လူငယ်တွေနဲ့တိုက်ရိုက်တွေ့ဆုံပွဲကျင်းပခဲ့တာမှာအနာဂတ်ကမ္ဘာကိုဥဆောင်ကြမဲ့လူငယ်တွေရဲ့ပညာရေးချင်းမြင်မာရေးအရေးကြီးတဲ့အကြောင်းပြောကြားခဲ့ပါတယ်အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားဟာသူဥဆောင်ဖွဲ့စည်းထားတဲ့ဝိုင်းစီလီလို့ခေါ်တဲ့အရှိတောင်အာရှလူငယ်ခေါင်းဆောင်များအစီအစဉ်ကမြန်မာအပါအဝင်အာဆီယံ10နိုင်ငံကလူငယ်တွေနဲ့လာအိုနိုင်ငံလွန်ပရာဘန်မြို့မှာပုတ်ထိုးနေ့ကယင်းနည်းစွာတိုက်ရိုက်တွေ့ဆုံဆွေးနွေးကြတာမှာအနာဂတ်မှာအာရှတိုက်ဟာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအမြင့်မားဆုံးဒေသဖြစ်လာမှာဖြစ်တဲ့အတွက်လူငယ်ခေါင်းဆောင်အစီအစဉ်မှာပါဝင်သူတွေအနေနဲ့စီးပွားရေးနိုင်ငံရေးလူမှုရေးနဲ့တဘာဝပတ်ဝန်းကျင်ထင်ထင်ရေးစတဲ့ခန္ဓာဆောင်မှာဥဆောင်လမ်းပြနိုင်သူတွေဖြစ်အောင်ကြိုးစားကြဖို့တိုက်တွန်းပြောကြားသွားခဲ့ပါတယ်။အရှိတောင်အာရှတိုက်အတွင်းလူငယ်ဥယျာဉ်အများအပြားရှိနေတာနဲ့အနာဂတ်မှာအာရှတိုက်ရဲ့စီးပွားရေးဖွံ့ဖြိုးမှုဟာတခြားဒေသတွေနဲ့မြန်မာပြည်အရှိန်အဟုန်နဲ့တိုးတက်လာနိုင်တဲ့အလားအလာရှိတယ်လို့သမ္မတအိုဘားမားအစိုးရကယူဆထားတာကြောင့်အာဆီယံဆယ်နိုင်ငံကအလားအလာရှိတဲ့လူငယ်တွေကိုစုစည်းပြီးလူငယ်ခေါင်းဆောင်အစီအစဉ်ကိုသမ္မတအိုဘားမားကလွန်ခဲ့တဲ့3နှစ်2013ခုနှစ်တုန်းကစတင်အကောင့်ထဲပေါ်ခဲ့တာဖြစ်ပါတယ်။လက်ရှိအခြေအနေအရတိုင်းပြည်ခေါင်းဆောင်တွေကနိုင်ငံရဲ့အခြေခံအုတ်မြစ်တွေကိုအခုချိန်မှာချမှတ်ပေးတာမှန်ပေမဲ့လည်းအနာဂတ်ကိုအကောင့်ထဲဖော်မဲ့သူတွေဟာဒီခဏကိုတက်လာကြတဲ့သူတွေလိုလူငယ်တွေသာဖြစ်ကြောင်းသမ္မတအိုဘားမားကပြောပါတယ
် While presidents and prime ministers can help lay the foundation it's going to be young people like you who build the future of this region and the world here in southeast asia almost
သမ္မတရေဝန်ကြီးချုပ်တွေကအခြေခံအုတ်မြစ်တွေကိုခြားပြရဆိုပေမဲ့လည်းခင်ဗျားတို့လိုလူငယ်တွေကသာဒီဒေသကြီးနဲ့ကမ္ဘာကြီးတစ်ခုလုံးရဲ့အနာဂတ်ကိုတည်ဆောက်ကြမှာဖြစ်ပါတယ်ဒီအစ်စ်တန်အာရှတိုက်မှာဆိုရင်လူဦးရေသုံးပုံနှစ်ပုံဟာ1980နောက်ပိုင်းမွေးဖွားလာရသူတွေဖြစ်ပါတယ်။လာအိုစ်တိုင်းကမှာလည်းတိုင်းပြည်ရဲ့လူဦးရေတစ်ဝက်ဟာ1990နောက်ပိုင်းမှာမွေးဖွားလာရသူတွေပါ။ကျွန်တော်သွားခဲ့တဲ့ရန်ကုန်ဟိုချီမင်းစီးတီးဂျကာတာစတဲ့မြို့တွေမှာဆိုရင်လည်းစိတ်ဓာတ်ခွန်အားတွေယုံကြည်မှုတွေပြည့်ဝရှိတဲ့လူငယ်တွေကိုကျွန်တော်တွေ့ခဲ့ရပါတယ်။လူငယ်တွေဟာပဋိပက္ခတွေကိုစစ်တိုက်ပြီးဖြစ်ရှင်းမဲ့အစားတန်တမာရေးနီလန်းနဲ့ဖြစ်ရှင်းလို့ရတဲ့ဆန္ဒရှိကြတာကိုလည်းကျွန်တော်တွေ့ရပါတယ်။ဆုံးဦးတီထွင်းလုပ်ငန်းလုပ်ကင်တဲ့နီးနဲ့ချမ်းသာကြွယ်ဝလိုတဲ့စိတ်ဓာတ်အကျဉ်းပြတ်ခြားစားမှုမနှိမ့်မြတဲ့စိတ်ဓာတ်တွေရှိကြတာကိုလည်းတွေ့ရပါတယ်။ခင်ဗျားတို့မျိုးဆက်ဟာပညာအတက်ဆုံးမျိုးဆက်ဖြစ်တဲ့အပြင်တယ်လီဖုန်းကတဆင့်ကဘာကြီးနဲ့အချင်းပြစ်ထိတွေ့ဆက်ဆံနိုင်ကြတဲ့အတွက်လည်းအရင်ဘယ်မျိုးဆက်နဲ့မှမတူဘဲခင်ဗျားတို့ဟာအနာဂတ်ကိုကြိုက်တယ်လို့ဖန်တီးခွင့်ရှိကြပါတယ်။
ဝိုင်းစီလီလူငယ်ခေါင်းဆောင်တွေကအတူယူဆန်ထားလိုက်တဲ့ခေါင်းဆောင်နှုတ်အကြောင်းကိုလည်းသမ္မတအိုဘားမားကထည့်သွင်းပြောကြားသွားခဲ့တာမှာထိုင်းမြန်မာနယ်စပ်ကလီဆူတိုင်းရင်သူမီမီဖေဂျူးဟာလည်းတူအပါဝင်ဖြစ်ပါတယ
် I just want to highlight two Wisely role models whose stories have really inspired me and I think will inspire you as well. The first is Mimi Seju. Mimi grew up in a
Wisely လူငယ်တူရဲ့ဘဝစကြောင်းဟာကျွန်တော်အတွက်အတူယူဆန်ထားတဲ့သူတွေဖြစ်ပါတယ်ခင်ဗျားတို့အတွက်လည်းအလားတူဆန်ထားထိုင်မယ်လို့ထင်ပါတယ်ပထမတူကတော့မီမီဇေကျူးဖြစ်ပါတယ်မီမီဟာထိုင်းနိုင်ငံမြောက်ပိုင်းလီဆူကျေးရွာတရွာမှာမွေးဖွားခဲ့ပါတယ်ဝိုက်စီလီလူငယ်ခေါင်းဆောင်အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုမွန်ထရနာပြည်နယ်ကိုသူရောက်တဲ့အချိန်တုန်းကအဲ့ဒီမှာရှိနေရတဲ့ဌာနေအမေရိကန်တိုင်းရင်းသားတွေနဲ့တွေ့ဆုံခွင့်ရခဲ့ပါတယ်အဲ့ဒီလူတွေရဲ့အတွေ့အကြုံကိုလေ့လာရင်သူ့လူမျိုးတွေရဲ့အခြေအနေကိုပြန်ပြောင်းသတိရသွားခဲ့ပါတယ်ဒါကြောင့်လည်းအမေရိကန်ကလူနည်းစုဌာနေတိုင်းရင်းသားတွေလုံနေရတဲ့နီးလန်းကိုအတူယူပြီးလီဆူရင်ကျင်းမှုအမွေနှစ်ထင်းထင်းရေးဌာနကိုချင်းမိုင်မျိုးမှာစတင်တည်ဆောင်လိုက်ပါတယ
်မြန်မာနိုင်ငံကလူငယ်ခေါင်းဆောင်တူဖြစ်သူဥပဇင်းခေစရကလည်းသမ္မတအိုဘားမားကိုဒီအခမ်းအနားမှာမေးခွန်းမေးခွင့်ရခဲ့ပါတယ
် Good afternoon Mr. President My name is Khesara from Myanmar and Wisely is almost 3 years now and my question is what is the best
ရှင်ခေစရကတော့3နှစ်သက်တမ်းရှိလာပြီဖြစ်တဲ့ Wisely အစီအစဉ်ကသမ္မတအိုဘားမားရဲ့ဒုတိယသမ္မတသက်တမ်းနဲ့အမေရိကန်အစိုးရပေါ်အကောင်းဆုံးဘလို့အကျိုးတရားမှုရှိခဲ့တယ်လဲလို့မေးတာမှာ
Well you know I don't think I can choose the best project because there've been so many good ones I mean we've already heard a few here
သမ္မတအိုဘားမားကအကောင်းတွေအများကြီးကြုံတွေ့ခဲ့ရတဲ့အတွက်သူ့အနေနဲ့အကောင်းဆုံးတစ်ခုရဲ့လို့ရွေးချယ်ဖို့ခက်ခဲနေကြောင်းအခုကျင်းပတဲ့တွေ့ဆုံပွဲမှာတင်ကောင်းတယ်လို့ယူဆရတဲ့အစီအစဉ်နဲ့နမူနာတချို့ကိုကြားသိခဲ့ကြရပြီးဖြစ်ကြောင်းပြန်လည်ဖြေကြားခဲ့ပါတယ်အင်းရှင်လာအိုနိုင်ငံကလူငယ်တအူးကအာဆီယံနိုင်ငံတွေအတွက်ပြုပြင်ပြောင်းလဲမှုတစ်ခုလုပ်ရမယ်ဆိုရင်ဘယ်အချက်ဟာအရေးအပါဆုံးဖြစ်မလဲလို့မေးတဲ့အခါမှာတော့လူငယ်တွေပညာရေးချင်းမြင့်မားရေးလှုပ်ဆောင်မှုဟာအရေးကြီးဆုံးအချက်ဖြစ်မယ်လို့သူ့အနေနဲ့ယူဆကြောင်းသမ္မတအိုဘားမားကပြန်လည်ဖြေကြားခဲ့ပါတယ်။လူတအူးချင်းစီကကမ္ဘာကြီးတစ်ခုလုံးကိုအကျိုးရှိစေမဲ့ပြောင်းလဲမှုတွေကိုဖော်ဆောင်နိုင်ကြောင်းဒါကြောင့်လဲဝိုင်းစီလီလူငယ်ခေါင်းဆောင်တွေအနေနဲ့ ပြောင်းလဲမှုဖြစ်ပေါ်အောင်ဥဆောင်လုပ်ကင်လိုတဲ့လူငယ်တွေဖြစ်လာဖို့အရေးကြီးကြောင်းသမ္မတဩဘားမားကအလေးပေးပြောကြားခဲ့ပါတယ်။အခုလာအိုနိုင်ငံမှာကျင်းပတဲ့ဝိုင်းစီလီလူငယ်ခေါင်းဆောင်အဖွဲ့ဝင်တွေနဲ့မျက်နှာချင်းဆိုင်တွေ့ဆုံပြီးအမေးအဖြေပြုလုပ်တဲ့အစီအစဉ်လိုသမ္မတဩဘားမားမြန်မာနိုင်ငံရန်ကုန်မြို့ကိုတွားရောက်စဉ်2014ခုနှစ်နိုဝင်ဘာလတုန်းကလည်းပြုလုပ်ခဲ့ပါတယ်။2013ခုနှစ်မှာလူငယ်တချို့အတွက်ရည်ရွယ်ပြီးဖွဲ့စည်းလိုက်တဲ့ဒီဝိုင်းစီလီလူငယ်ကောင်းဆောင်အစီအစဉ်မှာအခုဆိုရင်အာဆီယံဆင်နငံကလူငယ်ပေါင်း3000ကျော်ဟာဒီအဖွဲ့နဲ့ကွန်ရက်တဖွဲ့ချိတ်ဆက်ဆောင်ရွက်နေကြပြီဖြစ်တယ်လို့လည်းသမ္မတဩဘားမားကပြောကြားခဲ့ပါတယ်ခင်ဗျာ
ကုဇော်ဝင်းလိုင်ပြောပြသွားတာဖြစ်ပါတယ် VOA American တန်ရဲ့ကြာတာဝတိနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီထိဆက်လက်ပြီးတော့ထုတ်လင်းပေးနေပါတယ်အခုတော့ဇီကာယောဂါဖြစ်ပေါ်နေတဲ့အခြေအနေနဲ့ကူးဆက်ခံရသူတွေထဲမှာမြန်မာတဦးပါဝင်နေတယ်ဆိုတဲ့အကြောင်းသတင်းကိုတင်ပြပေးပါမယ်။ Zika virus ယောဂါပိုကူးဆက်ပြန့်ပွားနေတဲ့အိန္ဒိယထိုင်းနိုင်ငံမှာအခုနောက်ဆုံးယောဂါကူးဆက်ခံရသူတွေထဲမှာမြန်မာနိုင်ငံကကိုဝင်ဆောင်အမျိုးသမီးတဦးပါပါဝင်နေတာတွေ့ရတဲ့အတွက်ခီးတွာလာမှုတွေဆင်ခြင်ဖို့ချင်းမိုင်မြို့မှာရှိတဲ့မြန်မာကောင်စစ်ဝင်ယောဂါနေပြီးတော့တတိပေးလိုက်ပါရယ်။ယောဂါကူးဆက်ခံရတဲ့မြန်မာနိုင်ငံသားတွေအနေနဲ့ကောင်စစ်ဝင်ကျုပ်ရုံးကိုဆက်သွယ်ပြီးတော့အကူအညီတောင်းခံနိုင်တဲ့အကြောင်းလဲကြေညာချက်မှာထုတ်ပြန်ထားပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကုမိုးစောကတင်ပြထားတာကိုနားဆင်ပါခင်ဗျာ
ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ဒီလာဇန်ပိုင်းထုတ်ပြန်ချက်အရနိုင်ငံပေါင်း82နိုင်ငံမှာဇီကာဗိုင်းရပ်စ်ကြောင့်ဖြစ်ပွားနေပြီးစင်ကာပူနဲ့ထိုင်းပါဝင်အရှေ့တောင်အာရှနိုင်ငံတချို့မှာပါကူးစက်ပြန့်ပွားနေပြီဖြစ်ပါတယ်အထူးသဖြင့်ထိုင်းနိုင်ငံမှာဒီရက်ပိုင်းအတွင်းဇီကာဗိုင်းရပ်စ်ကူးစက်သူလူ20လောက်ထပ်မံတွေ့ရှိရမှာချင်းမိုင်ဒေသကလည်းပါဝင်နေတာကြောင့်ချင်းမိုင်ကိုလာရောက်တာကိုခိတ္တဆိုင်ခံထားဖို့အတွက်ထုတ်ပြန်ထားကြောင်းမြန်မာကောင်စစ်ဝင်ချုပ်ဦးကောင်းဆန်လွင်ကပြောပါတယ်
ထိုင်းနိုင်ငံမှာ20ပေါ့နော်20လောက်တွေ့ပြီချင်းမိုင်ရ17ယောက်ပါအဲ့ထဲမှာကိုဝင်ဆောင်မျိုးသမီး2ဦးပါတယ်ပေါ့နော်သူကထိုင်းသူကတော့မြန်မာဆိုပြီးတင်ပါတာအဲကျွန်တော်တို့ကတော့အဓိကတော့ဒီဇီကာဗိုင်းရပ်စ်ဒီမှာတွေ့ပြီမြန်မာနိုင်ငံသားတွေကူးစက်ခံရတယ်လို့သိရှိပြီဆိုရင်လည်းကျွန်တော်တို့ရုံးဆက်တယ်ပေါ့နော်ရုံးဖုန်းနော်ဒီကျွန်တော်စီကတန်မှုတယောက်ရဲ့ဟန်ဖုန်းနံပါတ်ပါတခါလဲထည့်ပြီးတော့ဖုန်းနံပါတ်ထည့်ပြီးတော့ပြင်ညာပေးထားပါတယ်နော်ကိုဝင်ဆောင်နေတဲ့အမျိုးသမီးတွေနောက်တစ်ခုကကိုဝင်ဆောင်ဖို့အတွက်ရည်ရထားတယ်ပေါ့နော်အမျိုးသမီးတွေအနေနဲ့လက်ရှိနေမှာဒီချင်းမိုင်ကိုလက်ပတ်မှုကိုခိတ္တဆောင်ဆိုင်ကြဖို့ပေါ့နော်ဆင်ခြင်ကြဖို့ဆိုတဲ့အခါမျိုးအခုကျင်းပနေထုတ်သွားတာပေါ့
ဗိုင်းရပ်စ်ကူးစက်ခံထားရတဲ့မြန်မာကိုဝင်ဆောင်မိခင်ကိုကူညီနိုင်ဖို့အတွက်လဲဆက်သွယ်ဆောင်ရွက်နေတယ်လို့ပြောပါတယ်။ထိုင်းနိုင်ငံက KI16 ခုမှာဒီနှစ်အတွင်းဇီကာဗိုင်းရပ်စ်ကူးစက်သူ68ယောက်လောက်တွေ့ရှိထားပြီးဒီရက်ပိုင်းအတွင်း KI4 ခုမှာလူ20ကူးစက်တာကိုထပ်မံတွေ့ရှိကြောင်းနဲ့ရောဂါအခြေအနေကိုထိန်းချုပ်ထားနိုင်ကြောင်းထိုင်းသတင်းတွေမှာဖော်ပြပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာနေထိုင်နေတဲ့မြန်မာနိုင်ငံသားတဦးကတော့လောလောဆယ်ထိုင်းအာဏာပိုင်တွေရဲ့ဆောင်ရွက်မှုနဲ့သူတို့နေထိုင်နေတဲ့အခြေအနေကိုအခုလိုပြောပါတယ
်သူတို့ကတော့ချင်းစည်းတွေပါလေလိုက်ချမ်းပြီးတော့ရှိတယ်ပေါ့နော်သူတို့ချင်းစည်းချမ်းတာကလည်းနည်းနည်းပပပဲအဲ့လောက်ပဲဆိုတော့အဲ့ဒါနဲ့ကိုယ့်အနေနဲ့ကိုတော့ချင်းနေမကြအောင်နေကြတာလောက်တော့ရှိတယ်အဲ့လောက်ပဲပေါ့နော်သူတို့ကတော့တွေးလုံတုတ်ကွေးကိုတော့ပို့ပြီးတော့ဟိုတတိပေးတယ်ဒီကနဲ့ပတ်သက်ပြီးတော့အရန်ကြီးလောက်တာတော့သူတို့မရှိဘူး
စင်ကာပူနိုင်ငံမှာဇီကာဗိုင်းရပ်စ်ကူးစက်ခံထားရသူ258ဦးရှိနေပြီဖြစ်ပါတယ်မြန်မာနိုင်ငံပြည်သူ့ကျန်းမာရေးဦးစီးဌာနကတော့မြန်မာနိုင်ငံကိုဇီကာဗိုင်းရပ်စ်မကူးစက်နိုင်ရေးအတွက်သက်ဆိုင်ရာဝန်ကြီးဌာနတွေလူမှုအဖွဲ့အစည်းတွေမီဒီယာတွေနဲ့ပြည်သူတွေပူးပေါင်းပါဝင်ဖို့လိုအပ်ကြောင်းသတင်းထုတ်ပြန်ထားပါတယ်ဇီကာဗိုင်းရပ်စ်ကူးစက်ခံရတဲ့အဓိကလက္ခဏာတွေဟာဖျားတာအရေပြားမှာအနီးစက်ထွက်တာမျက်စိနာတာခေါင်းကိုက်တာကြွက်သားနဲ့အဆစ်တွေနာကျင်တာဖြစ်တတ်ကြောင်းနဲ့ယောဂဖြစ်ပွားပြီးနောက်ဆက်တွဲအဖြစ်ကိုဝင်ဆောင်မိခင်တွေဟာအုံနောက်သေးငယ်တဲ့ကလေးငယ်တွေမွေးဖွားလာနိုင်ကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနေ့စဉ်ထုတ်အစိုးရပိုင်းသတင်းစာတွေကနေတဆင့်သတိပေးချက်ထုတ်ပြန်ထားပါတယ်ဇီကာဗိုင်းရပ်စ်ယောဂါဟာတွေးလွန်တုတ်ကွေးယောဂါပို့ကိုတည်ဆောင်တဲ့80ချင်ကြကြိုက်တာကနေတဆင့်ကူးစက်ပြန့်နှံ့တာလည်းဖြစ်ပါတယ
်။ဒါကတော့ Zika virus ပိုးဖြစ်ပွားနေတဲ့အခြေအနေနဲ့မြန်မာနိုင်ငံသားတဦးအဲ့လိုယောဂါခံစားနေရတဲ့အထက်မှာပါဝင်တဲ့အကြောင်းကိုမိုးစောတင်ပြသွားတာဖြစ်ပါတယ်။တစ်ဆက်တည်းပြောရမယ်ဆိုရင်အဲ့ဒီ Zika virus ပိုးမောင်းနဲ့ပတ်သက်ပြီးတော့ဒီနေ့ပိုးပြီးတော့စိုးရိမ်စရာကောင်းတဲ့သတင်းထွက်ပေါ်လာပါတယ်။အဲ့ဒါကတော့ဒီ virus ပိုးမောင်းဟာမျက်စိထဲမှာရှင်တန်းနိုင်တယ်ဆိုပြီးတော့သူတေသနာပညာရှင်တွေကပြောဆိုလိုက်တာဖြစ်ပါတယ်။တက်တဲ့အထောက်အထားနဲ့တိရစ္ဆာန်တွေရဲ့မျက်ရည်ထဲမှာဗိုင်းရပ်စ်ပိုးကိုတွေ့ရှိခဲ့ရပါတယ်။ဒါပေမဲ့အဲ့ဒီဗိုင်းရပ်စ်ပိုးကိုဘလို့ပဲပုံပယ်နီးကူးစက်လာတယ်ဆိုတာကိုတော့မသိရသေးပါဘူး။ VOA သတင်းတောက် Jessica Barman ရဲ့သတင်းလွှာကိုပြန်လည်ပြီးတော့ဖောက်သေချပြောပြရမယ်ဆိုရင်တော့ ဇီကာဗိုင်းရပ်စ်ပိုးကူးစက်မှုခံရပြီးမွေးဖွားလာတဲ့ကလေးတွေရဲ့သုံးပုံတပုံခန့်ဟာမျက်လုံးတွေရောင်ရမ်းပြီးတော့တစ်ခါတည်းံမျက်စိခွဲတဲ့အထိဖြစ်စီပါတယ်။အရွယ်ရောက်သူတွေမှာတော့ဇီကာပိုးကမျက်စိကနေတဆင့်ကူးစက်တဲ့မျက်စိနာယောဂါမျက်မေးရောင်ယောဂါတွေဖြစ်စေပြီးဖြစ်ပွားတဲ့လူတွေရဲ့15ရာခိုင်နှုန်းလောက်မှာသာယောဂါရဲ့အရေးလက္ခဏာတွေကိုတွေ့ရတယ်လို့ဆိုပါတယ်။ဒီပြဿနာကိုအကောင်းဆုံးကင်တွယ်နိုင်မှုအတွက်သုတေသနပညာရှင်တွေဟာကြွက်တကောင်ရဲ့မျက်လုံးအတွင်းဇီကာဗိုင်းရပ်စ်ပိုးထည့်သွင်းပြီးတော့လေလာစမ်းသပ်ကြည့်ရမှာမျက်လုံးကနေတဆင့်ယောဂါပိုးပြန့်နှံ့သွားတာကိုတွေ့ရှိရတယ်လို့စိန့်လူးဝစ်မြို့မှာရှိတဲ့ဝါရှင်တန်ဆေးတက်ကသူကအမှုဇီဝပါမောက်ခမိုက်ကယ်ဒိုင်းမွန်ကပြောပါတယ
် There were many different parts of the eye the cornea the iris the retina all of them seem to have virus associated with
မျက်လုံးမှာမျက်ကြည်လွှာမျက်ဝန်းမျက်စိအာယုံခံလွှာစသဖြင့်အစိတ်ပိုင်းတွေအများကြီးရှိပါတယ်ဒီအရာတွေအလုံးဟာဗိုင်းရပ်စ်တွေနဲ့ဆက်ဆက်ပတ်သက်နေတာပါအထူးသဖြင့်ဆဲတွေမှာဖြစ်ပါတယ်တကယ်တမ်းပြောရမယ်ဆိုရင်အများအားဆွဆွနေတာလေဒါကြောင့်ဒီနေရာကဗိုင်းရပ်စ်ပိုးမွားတွေဟာမျက်ရည်ထဲမှာရှိနေနိုင်မလားဆိုတာကိုကျွန်တော်တို့အနေနဲ့စပြီးတော့ရှာကြည့်ခဲ့တာပ
ါဒိုင်မွန်ခေါင်းဆောင်နဲ့သူတေသနာပညာရှင်တွေဟာမျက်ရည်ထဲမှာမျိုးရိုးဗီဇပစ္စည်းတွေကိုတွေ့ရှိခဲ့ရတာပါသူတေသနာပညာရှင်တွေဟာဇီကာဗိုင်းရပ်စ်ပိုးကူးစက်ပေးလိုက်ပြီးတဲ့နောက်ဇီဝမျိုးရိုးဟာကြွက်လေးရဲ့မျက်ရည်အတွင်းမှာ28ရက်ကြာရှိနေပါတယ်တုပ်ပိုးတသွေးအစရှိတာတွေအပါဝင်ခန္ဓာကိုယ်ရင်းကအရေးတွေမှာဇီကာယောဂါပိုးရှိနေနိုင်ပြီးကူးစက်နိုင်တဲ့အနေအထားမှာရှိပါတယ်။ဒါပေမဲ့စုံစမ်းစစ်ဆေးနေသူတွေကဗိုင်းရပ်စ်ဇီဝပိုးမွားရှိတဲ့မျက်ရည်ကနေတဆင့်ကိုက်ဖြတ်တတ်တဲ့ရှင့်လူတရဝါမျိုးကိုကူးစက်စေဖို့ကြိုးစားကြည့်ပေမဲ့လုပ်လို့မရသေးပါဘူး။လူတွေရဲ့မျက်ရည်ကတဆင့်မကူးစက်နိုင်ဘူးလို့ဆိုရတာမဟုတ်တဲ့အကြောင်းဒိုင်မွန်ကပြောပါတယ်။အချက်အလက်အရပြောရမယ်ဆိုရင်တော့သိပ္ပံပညာရှင်တွေကလူရဲ့သွေးအတွင်းကတွေ့ရှိရတဲ့ဗိုင်းရပ်စ်ပိုးမွှားပေါ်အခြေခံပြီးခိုးအောင်နေနိုင်တယ်လို့ခန့်မှန်းထားတဲ့အရေးတက်တဲ့ဇီကာယောဂါပိုးမွှားဟာခန္ဓာကိုယ်ရင်းကအရေးတွေကနေတဆင့်ကူးစက်တာပိုးပြီးတော့မြန်ဆန်နိုင်ပါတယ်။ချင်းကြိုက်တာခံရတာကတဆင့်လူခန္ဓာကိုယ်အတွင်းကသွေးကနေကူးစက်တဲ့သွေးလွန်တုပ်ကွေးယောဂါလိုမျိုးနဲ့နှိုင်းရှင်ရင်ဇီကာဟာလည်းဆက်နွယ်မှုရှိနေပါတယ်။ဒိုင်မွန်နဲ့သူ့ရဲ့အဖွဲ့ဟာလက်တင်အမေရိကပေါ်တူရီကိုဖလော်ရီဒါအစရှိတဲ့ဆေးရုံတွေမှာဇီကာယောဂါကုသမှုခံယူနေတဲ့လူနာတွေထံကနေမျက်ရည်တွေကိုနမူနာယူပြီးတော့သူ့တည်တနာပြုလုပ်နေကြတာပ
ါ Only after doing that will we begin to get a handle as to whether the tears are carrying enough infectious virus to transmit it or whether there's very small amounts in
အခုလုံနေတာတစ်ခုကတော့မျက်ရည်ကနေယောဂါကုသပြန့်ပွားစေနိုင်လောက်တဲ့ virus ပိုးမွားတွေသက်ဆောင်နိုင်ခြေရှိပါမလားဒါမှမဟုတ်အရွယ်ပမာဏအနည်းငယ်လောက်နဲ့ယောဂါကုသနိုင်ပါမလားဆိုတာကိုလေ့လာနေတာပါဒါပေမဲ့ယောဂါကိုရှာဖွေနေစေအဆင့်အတွက်ပဲအသုံးပြုနိုင်ပါသေးတယ
်မျက်ရည်လိုခန္ဓာကိုယ်ကအရေးကိုအသုံးပြုပြီးတော့သူတည်တနာလုပ်နေတာကတော့ဇီကာဗိုင်းရပ်စ်ပိုးကုသမှုကိုရိုးရိုးနဲ့နာကျင်မှုတက်တာစွာရှာဖွေနိုင်တယ်လို့ဒိုင်းမွန်ကပြောဆိုပါတယ်ဒီလိုဇီကာယောဂါပိုးမျက်လုံးတွင်းမှာခိုးအောင်နေနိုင်တယ်ဆိုတဲ့အကြောင်းတွေ့ရှိချက်ကို Cell Report သူတည်တနာဂျာနယ်မှာဖော်ပြထားပါတယ်
နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့အမေရိကန်သမ္မတဘရာကိုဘာမာတို့ရှေ့သတင်းပတ်သမ္မတအင်ပြူတော်မှာတွေ့ဆုံတဲ့အခါမြန်မာနိုင်ငံပေါ်ဆက်ပြီးချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကဘာတွေကိုထပ်ပြီးရှော့ပေါ်ပေးမယ်ဆိုတာဆွေးနွေးကြဖို့ရှိပါတယ်မြန်မာနိုင်ငံပေါ်နိုင်ငံတကာရဲ့တန်ခတ်အရေးယူမှုတွေကိုအခုချိန်မှာဆက်ပြီးထားသင့်မသင့်ဘယ်လိုရည်ရည်မှုတွေကိုဆက်ထားသင့်ပြီးဘာတွေကိုတော့ရှော့ပေါ်ရုပ်သိမ်းသင့်နေဆိုတာအခုလာမယ့်စနေညတရက်ဒီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပေါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12923255555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပေါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
စနေညတည်းလေးလိုင်းစီစင်မှာဝင်ရောက်ဆွေးနွေးလိုသူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါတယ် VOE အမေရိကန်တန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုနားဆင်ချိန်မရလိုက်သူတွေအတွက်မနေ့၈နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ
် VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါခင်ဗျာတော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတိနေ့မနက်ခင်းဒုတိယပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်လိုင်းတိုမီတာ30နဲ့40တို့အပြင်လိုင်းတိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာစတဲ့အစီအစဉ်တွေနဲ့အတူ
နိုင်ငံရေးလောကမှာတော့ဦးဖြစ်ချင်တာရွေးဖြစ်လို့ဖြစ်ဖို့ဖြစ်ချင်တာဖြစ်မှာပါအခုတဘောတားတိုင်းလည်းပဲအလုံးကသူချင်းမှတူမှာပါဝဲလွဲလာတယ်အများ
ကြီး SNL ပါတီရဲ့အတွင်းမှုဦးဆိုင်ညွန့်လင်းဖြစ်ပါတယ်မြန်မာအရေးသုံးသက်ချက်စီစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံကြားမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအဘုံမပြည့်ဦးကျော်စန်းသာကတင်ဆက်ထားပါတယ်နားဆင်ပါခင်ဗျာ
မြန်မာနိုင်ငံရဲ့ထိမ့်ညှိရမယ့်နိုင်ငံခြားဆက်ဆံရေးဆိုတဲ့ကောင်းစဉ်နဲ့ဝါစပီဟူစိန်ရေးသားထားတဲ့ဆောင်းပါးကို The Asian Age ကတင်ထုတ်တင်ပြလိုပါတယ်။အိန္ဒိယနိုင်ငံပြည်သားလျင်မြန်မာနိုင်ငံအတွက်တရုတ်နဲ့ထိမ့်ညှိပေးနိုင်စေမဲ့နိုင်ငံဖြစ်တယ်လို့ရေးသားထားတာဖြစ်ပါတယ်။ဒေါန်ဆွန်စုကြည်အစိုးရဟာအိန္ဒိယနဲ့တရုတ်အကြမ်းမှသာမကအမေရိကန်ပြည်ထောင်စုဂျပန်အာဆီယံတို့နဲ့လည်းမျှတတာဆက်ဆံသွားမယ်လို့ရှင်းရှင်းလင်းလင်းပြသလိုက်ပါပြီ။သမရသည်ဦးထင်ကျော်ဟာသူ့ရဲ့ပထမဦးဆုံးနိုင်ငံတော်ခရီးစဉ်ဖြစ်အိန္ဒိယနိုင်ငံကိုရွေးချယ်ခဲ့ပါတယ်။မြန်မာအစိုးရသစ်မှာတကယ်အနာအရှိဆုံးပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့တရုတ်ကိုဦးစားပေးခဲ့ပါတယ်။အဲဒီနောက်အမေရိကန်ပြည်ထောင်စုကိုသွားရောက်မှာဖြစ်ပါတယ်။အိန္ဒိယနိုင်ငံကိုတော့ BRICS BIMSTEC အဖွဲ့အစည်းထိပ်သီးရိုးရဲ့အစည်းအဝေးကမှအောက်တိုဘာလမှာလာရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံဟာတရုတ်လောင်းရိပ်အောက်ကရုံထွက်ဖို့ကြိုးပမ်းနေတယ်ဆိုပေမဲ့အစိုးရသစ်ဟာတရုတ်နဲ့ဆက်ဆံရေးကိုပြန်ကောင်းစေဖို့လည်းစိတ်ဝင်စားနေပုံရပါတယ်။မြေဆုံစီမံကိန်းလိုစီမံကိန်းကြီးတွေကိုပြန်လည်ဆက်တင်ဖို့ဒေါအောင်ဆန်းစုကြည်ကစင်စားကောင်စင်စားနေနိုင်ပါတယ်တကယ်လို့ပြန်စားခရင်မြန်မာနိုင်ငံဟာတရုတ်ပြည်ကိုစွန့်ရင်ရောင်းပြီးစီးပွားဖြစ်ထွန်းနိုင်ပါတယ်ဒီလိုဆိုရင်တရုတ်နိုင်ငံရဲ့တခြားသောယင်းနှိမ့်နှံမှုတွေပါမြန်မာနိုင်ငံမှာပုံမအခြေခံနိုင်ပွဲရှိပါတယ်တမနာဥထင်ညော်ရဲ့အိန္ဒိယခရီးစဉ်ကိုကြည့်မယ်ဆိုရင်လည်းစီးပွားရေးနဲ့ယင်းနှိမ့်နှံမှုဆိုင်ရာလမ်းတံတားစိတ်ကမ်းဆောက်လုပ်ရေးတွေသဘောတူညီမှုတွေအများကြီးရရှိခဲ့ပါတယ်အိန္ဒိယနိုင်ငံကအရေးပါတဲ့ထိတ်တန့်အရာရှိကြီးတွေလည်းဒေါန်ဆန်းစုကြည်နဲ့တွေ့ရောက်တွေ့ဆုံခဲ့ပါတယ်မြန်မာကုသရေးဝန်ကြီးဝန်ကြီးဌာနရဲ့အဆိုအရအိန္ဒိယမြန်မာကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ 1.18 ဘီလီယံသာရှိပြီးတော့တရုတ်နိုင်ငံနဲ့မြန်မာကုန်သွယ်မှုကြတော့အမေရိကန်ဒေါ်လာ 10.9 ဘီလီယံထိရှိနေတာပါ။အိန္ဒိယယင်းနှိမ့်နှံသူတွေဟာမြန်မာနိုင်ငံရဲ့စွန့်အင်ကျန်းမာရေးမော်တော်ကားစိုက်ပျိုးရေးစတဲ့ကဏ္ဍတွေမှာအထူးစိတ်ဝင်စားရှိနေကြပါတယ်။တစ်ဖက်မှာလည်းအိန္ဒိယနဲ့မြန်မာတို့ဟာယဉ်ကျေးမှုဘာသာရေးစသဖြင့်တမန်အရာဆက်ဆက်နေပါတယ်။သမရဥထင်ကျော်ခီးစဉ်တွင်အကြမ်းဖက်မှုတိုက်ဖျက်ရေးနေဆက်ဒေသတောင်းကျမ်းသူတွေခြေမှုရေးတွေလည်းနှစ်နိုင်ငံပူးပေါင်းမှုသဘောတူညီခဲ့ရပါတယ်။မြန်မာနိုင်ငံဟာအိန္ဒိယနိုင်ငံအတွက်အရှိတောင်အရှာနဲ့ဆက်ဆက်ပေးမဲ့ပံ့ပိုးဒေသဖြစ်ပါတယ်။အိန္ဒိယအရှေ့မြောက်ဒေသငြိမ်းချမ်းလုံခြုံရေးတွေလည်းသိအရေးကြီးပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအဆောက်အုံတွေဖြစ်ထွန်းရေးနဲ့တိုင်းရင်းသားပြည်နယ်သစ်မြတ်ရေးအတွက်ထောက်ခံပံ့ပိုးပေးဖို့အိန္ဒိယကမ်းလှမ်းထားပါတယ်။ဒါလက်တွေ့လည်းဖြစ်နိုင်တဲ့ကိစ္စတွေပါ။သို့တော်လည်းလောလောဆယ်မှာတော့အိန္ဒိယဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးလှုပ်ရှားဆက်သွယ်တဲ့နေရာမှာတရုတ်ထက်နောက်ကျနေခဲ့ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဟာမြန်မာနိုင်ငံမှာ NLD အစိုးရတက်လာပြီးတပတ်အတွင်းသွားရောက်ခဲ့ပေမဲ့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးကတော့ဩဂုတ်လ22ရက်နေ့မှမှသွားရောက်ခဲ့တာဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ။ငလာအတွင်းမြန်မာကုန်သွယ်ရေးလူငွေပြမှုအမေရိကန်ဒေါ်လာ68သန်းဆိုတဲ့ကောင်းစဉ်နဲ့စင်ဟွာသတင်းဌာနရဲ့ရေးသားချက်ကိုလည်းထုတ်ထင်ပြလိုပါတယ်။2016ဧပြီလကဩဂုတ်လအထိပထမ9လပတ်အတွင်းမြန်မာနိုင်ငံကုန်သွယ်ရေးလူငွေပြမှုပမာဏဟာအမေရိကန်ဒေါ်လာ68သန်းရှိနေတယ်လို့အစိုးရမီဒီယာတွေကထုတ်ပြန်ပါတယ်ဒီကာလအတွင်းမှာပဲစုစုပေါင်းပို့ကုန်တန်ဖိုး264သန်းရှိပြီးသွင်းငွေက331သန်းရှိနေခဲ့တယ်လို့ကုသရန်ဝယ်ရေးဝန်ကြီးဌာနရဲ့စီးရင်စရာတွေမှာတွေ့ရပါတယ်ဒီလိုလူငွေပြတာဟာပဲအမျိုးမျိုးကြောက်စင်းစားတဲ့တင်ပို့ကုန်တွေရော့နေသွားလို့ကြာဆင်းသွားလို့ဖြစ်တယ်လို့ကုန်သည်တွေကဆိုပါတယ်ဒီသက်တမ်းအတွင်းမှာပဲကုန်သွယ်မှုပမာဏကတော့ Pungman Kungwaye or Nezak Kungwayeva, Suzuban, 7 billion Niva Sigabi, Tita, Enigin Linangan and Pilukere, Nezak Kungwa Mupamanaro, Nedadama 7 billion Tisir Elule Pobia Tawakna.
Kava did in media Riga, Mimanang and Jan Kono Chetigu Nasing Yara Pipare, Kuro, English at Tingan Zagu Lila Jaoma. Manakina Nasinija, American Indian don't English at Tingan Zagu, Dola Latanga season 10 set Peter Walkner.
Reach for the moon.
Pipare R E A C H reach ga mi on lelana F O R for ga tue T H E the M O O N moon ga la min suro sakwai khu nge dai yai dibe ga la min yi ko hlan na bo. Di niya ma moon asa S T A R S stars sure che rui lo dibe ya de wo ha ya ko the pi do Reach for the stars, lule piolu yabare. Idiom de begale shimare. Lago letami on juzare suin. Letui ma mapinaina mu. Idiom de bega, teku kekelare. Mapinain laude juba mugu, pilu dago sluda pipare. Didone badelu, Josh Rupide umago, nasinjaya on.
There's no harm in reaching for the moon. But you have to be prepared to face disappointment.
Mapinainago, Miamambo, Jubanaga, Jatanam Shibabu. Dabi Melo, Sipia Mune, Yinsain Boatwedo, Sendi Pibu, Ludevia, Ludevi Yabadi, Umago, Narukau, Nasin Chichaya.
There's no harm in reaching for the moon, but you have to be prepared to face disappointment.
They go Kekelare, Mapinain Laudi, Jubamu. Idiom atonia, belu biomle.
Reach for the moon.
Lupiolu yavare. Eragaro, diniminetwe, dimpia gere, idiom atome pipare.
English are tingas a bucha jagu, nasin gayarava, kuro, mima yi tunda cheku, tin separome. Majagin a bison toare, piazu, nina yilagan. Patama, Siwima, Adesiari, Duya, the Lucusana, wait the peta. Piosu, Tuajara, Udure, Dugare, Yishima, Ni Nai, Pishabu, Yijide, Lu SNLD, Padia, Dreamu, U Sanyolinga Subare. Diana, Yine, Padabio, Damaroy, Dora, Pionlebu, Lua de Lule, Duga, Piobare, U Sanyolune, Ujozandaru, Dresso, Suinu, Tinset, Taragu, Nasin Javakna.
ဆိုင်ညွန့်နဲ့ခင်ဗျာပြီးဆုံးသွားပြီဖြစ်တဲ့ပြည်ထောင်စုညီညာရေးညီလာခံဒုတိယပင်လုံးညီလာခံလို့ခေါ်ကြတာပေါ့ခင်ဗျာအဲ့ဒီညီလာခံနဲ့ပတ်သက်ပြီးတော့ ကိုယ်စားလှယ်အရေးအတွက်အတိအတိုင်းကျွန်တော်တို့အဲ့ရောက်ဖြစ်ပါတယ်။တတိယနဲ့ကျွန်တော်တို့အပြည့်အဝပူးပေါင်းဆောင်ရွက်နေတယ်ဆိုတာကိုတော့ပြောပြချင်ပါတယ်။ဟုတ်ကဲ့ဆိုတော့
ဆိုတော့အဲ့ဒီတင်ပြချက်တွေမှာအခုအဓိကအဖြစ်တချို့သဘောထားကွဲလွဲမှုရှိတယ်လို့ရွေးပြအဖြစ်နားလည်ထားရတယ်သဘောထားကွဲလွဲရဆိုတာလည်းဒါညှိရမယ့်ကိစ္စပေါ့ကြာအဲ့ဒီဟာမှာဥပမာပြည်နယ်အရေးအတွက်ဘယ်လောက်ထားမယ်ဆိုတဲ့ကိစ္စတက်မတော်ကိစ္စစသဖြင့်ကွဲလွဲတာတွေတွေ့ရပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့
နောက်ထောက်ကူ93ကအမျိုးသားညီလာခံ93လို့စာရမ်းမျိုးတီးဖြတ်ပြီးတော့ပြောခိုင်းတာမရှိဘူးကိုတော်နဲ့ကိုယူဆကိုကိုယ်လည်းလည်းပြောနိုင်တဲ့အခါကျတော့အယူဆတွေအများကြီးပုံကွဲလွဲပြီးတော့ထွက်လာပါတယ်ဒါတွေပြန်ပြီးတော့မှညှိရမယ့်အခြေအနေပါကုလလောဆယ်မှာတော့ဒါညှိဖို့အချိန်လည်းမရှိဘူးနောက်၆လမတိုင်းကြီးပါဒါဒါတွေကိုပြန်ပြီးတော့ညှိနိုင်တဲ့ကြံလောက်ရမယ့်အနေအထားမျိုးရောက်ပါပါ
ဒေါက်တာဆန်းစုကြည်ရဲ့အဖွင့်မိန်ခွန်းမှာကျွန်တော်သတိထားမိတဲ့သူကအဓိကလိုအပ်ချက်သုံးခုပညာစတိဇွဲလုံးလာဝရိယနဲ့လုပ်ကြဖို့လိုတယ်လို့သူပြောပါပါတယ်။ပညာဆရာကတော့ဒီခေတ်အခြေအနေနဲ့တောင်းဆိုတာတွေထိုက်တန်ရလာဆက်သဖြင့်ပေါ့လေ။ဒါကဘာအခြေအနေနိုင်ငံရဲ့တူတက်ဖြစ်ထွန်းတဲ့နိုင်ငံရဲ့အခြေအနေတွေအကုန်လုံးကိုဖြစ်နိုင်မဖြစ်နိုင်စောချင်းချင်းစဉ်းစားဖို့လိုတယ်လို့ပြောလို့ထင်ပါတယ်။သတိကတော့အဲ့ဒီလိုအမှန်တရားလိုဒါကိုဆုံးဖြတ်ပြီးရင်ဒါကိုလူကြိုက်တာမကြိုက်တာထက်သတိနဲ့အင်းဆိုင်ပြီးတော့လုပ်ရမယ်ဆိုတဲ့သဘောဒါဇွဲကောင်းကောင်းလုပ်ရမယ်ဆိုတဲ့သဘောပြောသွားတယ်လို့ထင်ပါတယ်။ဦးဆိုင်ညွန့်နေရောအဲ့ဒါကိုသတိထားမိပါလားကျွန်တော် Prince ဆိုတဲ့အတိတ်ပဲ Prince ဆိုတဲ့ ਨੇ သဘောတိုင်းတူညီပါရဲ့လားသူမင်းခေါ်။င
ငယ်လောကမှာတော့ဦးချစ်ချင်တာရွေးချစ်လို့ချစ်ဖို့ချစ်ချင်တာချစ်မှာပါ။ခုသဘောတရားတိုင်းလည်းပဲအလုံးကသူချင်မှတူမှာပါ။ကွဲလွဲတာတွေအများကြီးပါ။ရှိလည်းရှိမှာပါ။ဒီကွဲလွဲတာတွေဖြေရှင်းဖို့အတွက်ငငယ်လှုပ်ရှင်းဖြစ်ပါတယ်။ดาวมันผิดชิงอยู่ส่วนเนาะนักงานไม่รู้ผู้ไว้สิบาเลยสรุปดูกวยเสียနေတဲ့ဥစ္စာကိုကျွန်တော်တို့ကစိတ်ရှိလက်ရှိနဲ့စဉ်းကျင်လုံးတရားနဲ့ပေါ့ဖြစ်တင်ဖြစ်တိုက်တဲ့ကိစ္စကိုကျွန်တော်တို့ဆွေးနွေးရမှာဖြစ်ပါတယ်အခုဒီပွဲမှာတတိထားမြတ်တခုကတော့တော်တော်လေးစိတ်မကောင်းစရာတခုပါအဲ့ဒါပါလဲဆိုတော့ကိုယ်ကိစ္စကိုကိုယ်အတွက်ပဲကိုယ်ကိစ္စကိုယ်အတွက်ကိုယ်လိုချင်တာကိုဖြစ်ရှင်တာကိုပဲတော်တော်များများပြောရတာရှိတယ်ဒီနေ့နိုင်ငံတော်ကြီးဘာဖြစ်နေလဲဒီနေ့နိုင်ငံတော်ကြီးဘာတွေလိုအပ်နေလဲဘာတွေဘယ်လိုပြန်ပြီးဆောက်ရမလဲဆိုတဲ့ constructive idea နဲ့ပေါ့နော်ဒီအပြုသဘောဆောင်တဲ့တိုင်းပြည်အတွက်ပြောတာသိမြားပါဘူးနည်းပါတယ်အဲ့ဒီအချက်ကိုတော့ကျွန်တော်တို့မကြိုက်ပါဘူးသို့တော်လည်းပဲဒါလွတ်လပ်စွာတိုးဆိုခွေတောင်းဆိုခွေဆိုတဲ့အတွက်ပေါ့ကျွန်တော်တို့ကတော့ဒါတော့ဟိုမကောက်ခွက်ပါဘူးသို့တော်လည်းခုနကျွန်တော်ပြောတိုင်းပြည်အတွက်ကိုပို့ပြီးတော့ဦးစားပေးသင့်တယ်လို့ကျွန်တော်ထင်ပါတယ်အခုကတော့အဖွဲ့အစည်းဒီဒီခုကိစ္စအသီးကြီးကိုပဲဦးစားပေးနေတာတွေ့တဲ့အခါကျတော့တိုင်းပြည်အတွက်တော့ကျွန်တော်တို့ရင်လေးရပါလေ
ဟုတ်ပါတယ်ဒီမြန်မာပြည်ရဲ့နိုင်ငံရေးမှာလည်းပဲဒီလိုဒါ compromise ဆိုတဲ့ culture မရှိဘူးဆိုတာလူတိုင်းသုံးသပ်ကြပါတယ်ဆိုတော့အခုညီလာခံမှာတက်ရောက်လာတဲ့တိုင်းရင်းသားတွေကဒီညီလာခံမှာဒီလိုအပြန်အလှန်အပြေးယူနှိမ့်နိုင်တဲ့အစဉ်အလာမျိုး culture မျိုးပြုထောင်နိုင်လိမ့်မယ်လို့မျှော်လင့်ပါလား
ညော်လင့်တာထဲဆက်လို့ရှိရင်ဖြစ်အောင်ကြိုးစားမှာပါညော်လင့်လို့မရလည်းပဲဖြစ်အောင်ကိုကြိုးစားမှာပဲဒီနီလာလို့တခြားတရားမရှိပါဘူ
းဆိုတော့ဒီတချို့တိုင်းပြည်တွေမှာညီလာခံတွေလုတ်တယ်အဲ့လိုစီဝဲဝဲလုတ်ပြီးတော့မရလို့ပြတ်သွားတယ်တခါပြန်ပြီးတော့နောက်ဆုံးမှာစစ်တမ်းဖြစ်ရှင်းလိုက်ရတဲ့ဆက်သဖြင့်ပေါ့လေအနည်းဆုံးကျွန်တော်တို့နိုင်ငံရဲ့နှိစက်တဲ့နမူနာတစ်ခုပြန်စရီလင်္ကာစရီလင်္ကာကိုကြည့်မယ်ဆိုရင်အဲ့လိုမျိုးတွေ့ခဲ့ရပါလိမ့်မယ်တမီလ်တိုင်ဂါ့စ်တွေနဲ့ညဉ့်ညဤအချင်းချင်းနိုင်ငံတကာပါလာပြီးစစ်ဆေးပြည့်တယ်လှုပ်ပြည့်တယ်နောက်မှအောင်မြင်ဘူးနောက်ဆုံးစီးရင်နဲ့ဖြစ်ရှင်းလိုက်တဲ့ဒီအဆိုးဆုံးရောက်ရှိသွားခဲ့တယ်အဆိုးမြင်တော့မဟုတ်ပါဘူးမြန်မာနိုင်ငံမှာအခုတိုင်းရင်းသားတွေညှိနှိုင်းနေတာဟာအဲ့လောက်ထိဖြစ်လာနေတဲ့အခြေအနေတော့မရှိဘူးလို့ထင်ပါတယ်ဦးစန်းညွန့်ကဘယ်သဘောပါလဲ
ကျွန်တော်တို့လည်းဒီကိစ္စကိုကစိုးရင်ခဲ့ပါလေကျွန်တော်တို့စီလုံးညီညွတ်ဖို့အတွက်အပြုသားပြန်လဲစစ်မြတ်ဖို့အတွက်ဒီလာတော့ကျင့်ပါတာဖြစ်ပါတယ်အဲ့လိုခုနသဘောဆိုးလေးနဲ့တက်လာမယ်ဆိုရင်နာလင်ကြိုးနေသားကြလေရင်ကြားစီရေမျိုးရင်ဖြစ်တော့ပဲနော်ပုံမူကွဲပြားသွားတာလေပုံမူတဘောရကွဲတာတွေဖြစ်ပါတော့စိတ်ကြည့်ပါလေသို့တော်လည်းပဲဒီနီးကလက်နက်ကန်တိုက်ခိုက်တဲ့နီးနဲ့စာအများကြီးကောင်းပါလေဒီနီးနဲ့ပဲကျွန်တော်စိတ်ရှည်လက်ရှိဆက်ပြီးတော့ကြိုးစားမှာဖြစ်ပါလေအခုလာမယ့်6လအတွဲမှာကျွေးနေညှိနှိုင်းမှုတွေကိုတတ်နိုင်တယ်လို့ကျွန်တော်ဆက်ပြီးဆောင်ရမှာဖြစ်ပါလေအခုဆိုရင် framework ဒီနည်းဆွေးနွေးပွဲအတွက်မူပေါင်းနေပေါ့ဒါရီကမကြည့်နဲ့မပြီးသေးပါဘူး။အဲ့ဒီပြီးမှုအဆင့်တော်မှာတော်တော်ကျွန်တော်အများကြီးကြိုးစားအောင်မှာဖြစ်ပါလား။သို့တော်လည်းပဲတချို့ပုဂ္ဂိုလ်တော်များများကြီးအော်လောက်အောင်ပေါ့။စိတ်ရှည်လက်ရှည်နဲ့ကြိုးကြိုးစားစားပါဝင်ဆောင်ရွက်နေတာတွေ့ရပါလေ။အထူးသဖြင့်တပ်တော်ဘက်ကပါဝင်ဆောင်ရွက်နေတာတွေ့ရတဲ့ကျွန်တော်တို့အားတက်မိပါလေ
။အပြစ်မရသေးတဲ့မြောက်ပိုင်းမဟာမိတ်သုံးဖွဲ့လို့ပြောတဲ့ဖွဲ့တွေသုံးခုမပါဝင်နိုင်တဲ့ပတ်သက်လို့ကဘယ်လိုမှတ်ချက်ပေးခြင်းမလဲ။နောက်မှပါဝင်နိုင်နိုင်မယ့်အလားအလာရှိတယ်လို့ထင်ပါလား။
ကျွန်တော်ထင်တယ်အဲ့ဒီသုံးဖွဲ့ကတော့အစိုးရနဲ့ကိစ္စမဟုတ်ဘူးလို့ထင်ပါတယ်။အဲ့ဒီသုံးဖွဲ့ကတော့တပ်မတော်နဲ့ပဲတိုက်ရိုက်ဆိုင်တယ်လို့ကျွန်တော်ထင်ပါတယ်။တပ်မတော်နဲ့ပဲတိုက်ရိုက်ညှိနှိုင်းတော့ပူပြီးစင်ပြေတယ်လို့ထင်ပါတယ်
။ဟုတ်ကဲ့တချို့ညီလာခံတက်တဲ့တိုင်းရင်းသားတွေကသူတို့မတက်တဲ့ဖွဲ့ရရောပြောကြပါရယ်။အဓိကအဆုံးဖြတ်ဟာတပ်မတော်အပေါ်မှာမူတည်တယ်။တပ်မတော်ဟာတိုင်းရင်းသားတွေကိုဘယ်လောက်နားလည်မလဲ။ဘယ်လောက်ထိသူတို့ရဲ့ချုပ်ကိုင်မှုကိုရှော့ပေးနိုင်မလဲဆိုတဲ့အပေါ်မှာသာမူတည်တယ်လို့ပြောနေကြပါရယ်။ဒီကိစ္စကောဘယ်လိုမှတ်ချက်ပေးလို့ရလဲ
သူကအရင်တော့လုပ်ခဲ့တဲ့ညီလာခံမှာတပ်မတော်အစိုးရကလုပ်တဲ့ညီလာခံဖြစ်ပါလားအခုလုပ်တဲ့27ရာစုညီလာခံကတော့ NLD အစိုးရကလုပ်တဲ့ညီလာခံဖြစ်ပါတယ်။ဆိုတော့ NLD အစိုးရကဒီခုနအသက်နယ်ဆုံးတော့ကျွန်တော်ထင်တယ်ဒီဂျန်နဲ့အဖွဲ့တွေကိုတော့သူလိုက်လျောနိုင်တယ်တဘောပေါက်နိုင်တယ်နားလည်နိုင်တယ်ဆိုတော့လည်းပဲအဲ့ဒီဟာကြောင့်လည်းပဲတက်မတော်ကပုံပြီးအရေးကြီးရတယ်။တက်မတော်ရဲ့ဆုံးဖြတ်ချက်တက်မတော်ရဲ့တဘောထားတွေဟာဒီမိနိုင်မှုအောင်မြင်နိုင်တယ်ဟိဆိုတော့ဒါကူအပေါ်ပါအများကြီးကြည့်ပါလေ။
တမရဘက်ကများသောအားဖြင့်2008ဖွဲ့စည်းပုံမှာပါတဲ့ structure ဖွဲ့စည်းပုံဟာဒါ federal အခြေအနေရှိနေပြီပဲဒီဘက်မှာချက်ထွင်သွားရင်ရနိုင်တယ်ဆိုပြီးတော့ပြောပါတယ်တချို့ကဒါကိုသူတို့က2008ဖွဲ့စည်းပုံကိုပြင်ကျင်တဲ့ဆန္ဒမရှိဘူးတမရဟာဆိုပြီးတော့သုံးသပ်ကြပါတယ်ဆိုတော့တိုင်းရင်းသားတွေဘက်ကတောင်းဆိုနေတဲ့ပုံစံနဲ့လိုက်လျောညီညီဖြစ်တဲ့ဖွဲ့စည်းပုံပြင်ဆင်မှုမျိုးတမရလုပ်လာနိုင်မယ်ထင်ပါလားညီတို့
မဆောင်ရှိခြေကောင်းပြရဖယ်ရမဟုတ်ဘူးဒီမိုကရေစီမဟုတ်ဘူးဆိုတာအားလုံးကြည့်ပါလေဒီလိုအမြင်မျိုးကတက်မတော်မှာမကြခင်ပြန်ပြုတ်ပြရမယ်ဆိုတာသူတို့တိလာတဲ့တနေ့ပေါ့နော်ကြည့်အောင်လည်းပဲကျွန်တော်တို့ဝိုင်းပြီးတော့ဟိုဆွေးနွေးချောင်းချာမှာပါအဲ့ဒီတနေ့မှာတော့ဒါအလုံးညီညွတ်ချက်နယ်လို့ညီမှန်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်ဆေးကျင်တာကရှမ်းပြည်နယ်နဲ့တိုက်ရိုက်ပတ်သက်ပါတယ်တကယ်တော့ပြည်ထောင်စုအရေးပါပဲရှမ်းပြည်နယ်ထဲမှာရှိတဲ့လူမျိုးစုတချို့ဥပမာအဖြစ်ဝါရိုဘာရိုကစီကြသူတို့လည်းပဲပြည်နယ်အဆင့်လူချင်းတယ်လို့တောင်းဆိုကြတာတွေ့ရပါတယ်ဒီကိစ္စကိုဘယ်လိုတုံ့ပြန်ပြောကြလို့ပါလဲ
ဒီပြည်နယ်အစ်ကိစ္စကတော့ကျွန်တော်တို့ရှမ်းပြည်နယ်တစ်ခုတည်းရှမ်းတပါတီတစ်ခုတည်းကတော့သုံးချက်မှမဟုတ်ပါဘူးပြည်တော်စုတစ်ခုလုံးရဲ့ကိစ္စလို့ကျွန်တော်တို့သတ်မှတ်ထားပါတယ်ဒီလိုစုတစ်ခုလုံးရဲ့တဘောသားပေါ်ကလည်းအများကြီးဥတည်ပါတယ
်။ဟုတ်ကဲ့ဆိုတော့ရှေ့ကိုဆက်ပြီးတော့မကြခင်နိုင်ငံရေးအမျိုးသားအစင်းနိုင်ငံရေးဆွေးနွေးပွဲတွေလည်းပဲနောက်လာမှာပဲလုပ်သွားမယ်လို့ကြားပါရယ်။အဲ့ဒီမှာတယောက်ဆွေးနွေးဖို့အတွက်ဆိုရင်တယောက်ဆွေးနွေးရခြင်းနဲ့အဖွဲ့အစည်းရဲ့အလုံးဟာ NC ကိုလက်မထိုးဖို့လူရဲလို့လည်းပြောပါရယ်။အဲ့ဒီအတွက်ကအခက်အခဲရှိနိုင်မယ်ထင်ပါသလား
။ကျွန်တော်ထင်တယ်သိမရှိတော့ဘူးလို့ထင်တယ်။အဲ့တော့ကတော့အစိုးရဘက်နဲ့တမတော်ဘက်ရဲ့ကျွမ်းကျင်လိမ္မာမှုကအများကြီးမြင်ကြည့်ပါလေအစိုးရနဲ့တမတော်နဲ့ကျွမ်းကျင်လိမ္မာမှာဆောင်ရွက်နိုင်တယ်ဆိုရင်အောင်မြင်နိုင်မယ်လို့ကျွန်တော်ထင်ပါတယ်အခုကမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေမဟုတ်သေးပါဘူးအခုလာမှာကတော့နိုင်ငံရေးဆွေးနွေးပွဲမူပေါင်းအရင်ဆုံးလာမှာပါမူပေါင်းမပြီးသေးပါဘူးအခုကျင်းပသွားတဲ့31ရက်ကနေ3ရက်နေ့အဲ့ဒီလာကမှမူပေါင်းမရှိဘဲနဲ့ကျင်းပသွားတာဖြစ်ပါတယ်ဆိုတော့ကျွန်တော်မူပေါင်းအရင်ဆုံးဆက်လုပ်ရပါပါပြီးရင် informal digital university တဲ့တော့အများကြီးလုပ်ဖို့လိုမယ်လို့ကျွန်တော်ယူဆပါတယ်ကျွန်တော်ယူဆပါကျွန်တော်ယူဆတော့ informal တွေလည်းအများကြီးရှိမယ်အစိုးရဘက်ကဆောင်ရွက်ပေးနေမူပေါင်းအရဆောင်ရွက်ပေးနေ formal university လည်းဒီ6လအတွင်းကိုကျွန်တော်ဝေးရှိရှိနဲ့စိတ်စီနာကောင်းကောင်းနဲ့လုပ်မယ်ဆိုရင်တော့ကျူတဲ့အမှုတစ်ခုတော့ရှိလာနိုင်မယ်လို့ဒီစားပါလေ
ဟုတ်ကဲ့နောက်ဆုံးတစ်ခုထပ်မေးပြရအောင်အဲ့နိုင်ငံတကာမီဒီယာတွေမှာတချို့တွေကအခုပြီးခဲ့တဲ့ညီလာခံဟာ it is more ceremonial အဆောင်ရောင်အခမ်းအနားတွေအပေါ်ယံနေတာများနေတယ်လို့သုံးသပ်ကြပါတယ်ဦးစန်းညွန့်လည်းဘယ်လိုတုံ့ပြန်ပြီးပြောချင်ပါလဲအကိစ္စကို
ကျွန်တော်ကအဲ့လိုတော့တိတ်မဝေးပါချင်ပါဘူးအချိန်မရလို့ဒါလုပ်ရတာပါတူတူလည်းပဲကျွန်တော်ဒီမှာထောက်ပြချင်တာတခုရှိတာကနိုင်ငံရေးဆွေးနွေးပွဲအတွက်မူပေါင်းမပြီးသေးပါဘူးမူပေါင်းမပြီးသေးတဲ့ကျင်းပတဲ့အတွက်ခုနလိုလူကြီးဗန်ခါရတာကြီးရှိတာပါတမန်တော်စီဇန်နာဝဲကြည့်ရင်တော့ဒါလက်ခံနိုင်ကြရှိပါတယ
်ဦးကျော်စန်တာဆက်သွယ်ဆွေးနွေးထားတဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့သူယုံကြည်ရအပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်ကိုယ်ပိုင်စမ်းစစ်တွေးခေါ်မှုအားပြီးတဲ့ပညာရေးစနစ်မှာလိလာခဲ့သူတွေမြမလူဖွဲ့စည်းတဲ့မှာလိုအပ်နေပြီလို့ယုံကြည်တဲ့အကြောင်းဦးတီဟမမောင်ရဲ့အမြင်ကိုနားဆင်ရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ကျွန်တော်အနေနဲ့ကိုပိုင်တွေးခေါ်မှုနဲ့နှီးနှောဆွေးနွေးမှုကိုအခြေတည်တဲ့ပညာရေးကအရေးကြီးတယ်လို့ယုံကြည်ပါတယ်။အဲ့လိုပညာရေးစနစ်ကအတိုင်းပြည်အတွက်လူဖွဲ့စည်းအတွက်တာမကပဲလူတူတယောက်ချင်းစီအတွက်ပါအင်မတန်ရေးကြီးတယ်လို့ယုံကြည်တာပါ။ပိုပြီးကောင်းမွန်တဲ့လူဖွဲ့စည်းမတူကွဲပြားမှုကိုလက်ခံတဲ့လူဖွဲ့စည်းနောက်ဖွံ့ဖြိုးတိုးတက်တဲ့တိုင်းပြည်ဖြစ်ဖို့အတွက်ကိုပိုင်တွေးခေါ်မှုနောက်စမ်းစစ်ဝေဖန်နိုင်မှုနဲ့ဆွေးနွေးမှုကိုအားပေးတဲ့ပညာရေးစနစ်ကသာပေါ်ဆောင်နိုင်မှာပါ။ ကျွန်တော်တို့ရဲ့စာမွေးစနစ်တွေကိုမှတ်ညံကိုအခြေခံတဲ့စာမွေးစနစ်တွေကနေကိုပိုင်တွေးခေါ်မှုကိုမေးတဲ့စာမွေးစနစ်တွေဖြစ်ပြောင်းလဲဖို့လိုအပ်ပါတယ်။အခုကတက္ကသိုလ်အဆင့်တွေမှာတော့ဒါမေးဒါချက်ဒါပြစ်စနစ်နဲ့တွားနေရပါတယ်။လူထူးချင်းစီကမတူညီပါဘူး။လူတိုင်းမှာသူ့အားသာချက်နဲ့သူရှိပါတယ်။ဆွေးနွေးမှုကိုအားပေးတဲ့ပညာရေးစနစ်မှာဆရာဒါမှမဟုတ်ဆရာမတယောက်တည်းကပြောနေတာတွေကိုနားထောင်တာမျိုးမဟုတ်ပဲအားလုံးပါဝင်ဆွေးနွေးခြင်းအဖြစ်ကျောင်းသူကျောင်းသားတွေဟာပိုပြီးဘက်စုံနဲ့ဘက်ကနဲ့တွေးခေါ်လာနိုင်ပါတယ်။မတူညီတဲ့သူတွေရဲ့အတွေ့အကြုံလေ့လာထားမှုတွေကိုစာသင်ခန်းထဲမှာပြောဆိုဆွေးနွေးခြင်းအဖြစ်ပိုပြီးပြည့်စုံစေပါတယ်။နောက်ပြီးတော့ဒီလိုစာသင်ခန်းတွေကသာမတူကွဲပြားမှုကိုလက်ခံပြီးတစ်ဖက်အတန်ကိုဂရုတစိုက်နားထောင်နဲ့ယဉ်ကျေးမှုကိုပြောထောင်ပေးပါတယ်။ဒါပေမဲ့အားလုံးပြောသမျှကိုကြားသမျှကိုယုံကြည်တာမျိုးမဟုတ်ဘဲကိုယ်တိုင်ဆန်းစစ်ဝေဖန်တွေးခေါ်မှုတနည်းအားဖြင့် critical thinking ကိုအားပေးဖို့အထူးလိုအပ်ပါတယ်။အခုချိန်မှာမြန်မာနိုင်ငံပညာရေးစနစ်ကိုပြောင်းလဲဖို့အဖက်ဖက်ကအားထုတ်နေတာကိုမြင်နေရပါတယ်။ဒါပေမဲ့နှစ်ပေါင်းများစွာဖြည့်ဆည်းခဲ့တဲ့ပညာရေးစနစ်ကိုနေချင်းညာချင်းပြောင်းလဲဖို့ဆိုတာအင်မတန်မှမလွယ်တဲ့ကိစ္စပါ။ကျွန်တော်တို့အနေနဲ့ပညာရေးစနစ်ကိုပြုပြင်ပြောင်းလဲတာကိုထိုင်ဆောင်နေမယ့်အစားကိုယ်တိုင်ပြောင်းလဲမှုမှာပါဝင်ဖို့လိုအပ်ပါတယ်။ကျွန်တော်အနေနဲ့ဘလို့ပြောင်းလဲမှုမှာပါဝင်သင့်တယ်လို့ထင်လဲဆိုရင်အခုချိန်မှာမြန်မာနိုင်ငံဟာပြုဝင်ပြောင်းလဲမှုတွေပြုလုပ်နေတဲ့အတွက်ဖွံ့ဖြိုးပြီးနိုင်ငံတွေကပညာသင်စုတွေအများကြီးဝင်လာပါတယ်။အရင်ထက်အရေးအတွက်ပိုများပါတယ်။အထူးသဖြင့်မဟာဘွဲ့ယူဖို့အတွက်ပေးတဲ့ပညာသင်စုတွေများပါတယ်။ဘွဲ့ရပြီးလုပ်ငန်းတွေးကြုံရှိတဲ့လူငယ်တွေအနေနဲ့ဒီအခွင့်အရေးတွေကိုလက်လွတ်မခံဖို့လိုတယ်လို့ယုံကြည်ပါတယ်။ဒီလိုပညာသင်စုတွေနဲ့အမေရိကန်မှာဩစတြေးလျဥရောပမှာပညာရေးစနစ်ကောင်းမှုနဲ့ဟောင်ကောင်လိုဂျပန်လိုအာရှနိုင်ငံတွေကကိုယ်ပိုင်တွေးခေါ်မှုနဲ့နှီးနှောဆွေးနွေးမှုကိုအခြေတည်တဲ့ပညာရေးစနစ်မှာတွားရောက်သင်ယူသင့်ပါတယ်။အဲ့လိုသူတွေနိုင်ငံကိုကြောင်းပြီးလို့ပြန်လာတဲ့ချိန်ကျရင်လူဖွဲ့စည်းအတွက်တိုင်းပြည်အတွက်နောက်ပြီးတော့နိုင်ငံရဲ့ပညာရေးစနစ်ကိုပြုပြင်ပြောင်းလဲဖို့အင်မတန်အဖို့တန်တယ်လို့ယုံကြည်ပါတယ်။ကိုယ်ပိုင်တွေးခေါ်မှုနောက်ဆန်းစစ်ဝေဖန်နိုင်မှုနဲ့နှီးနှောဆွေးနွေးမှုကိုအားပေးတဲ့ပညာရေးစနစ်မှာကျင်လည်ခဲ့တဲ့သူတွေဟာနိုင်ငံရဲ့ပြောင်းလဲမှုတိုးတက်မှုမှာအခရာကျလာမယ်လို့ယုံကြည်ပါတယ်။အဲ့လိုသူတွေလူဖွဲ့စည်းမှာတဖြည်းဖြည်းများလာရင်ပြောင်းလဲမှုကအရှင်ဟုန်ပိုရလာမှာပါ။ကျွန်တော်အနေနဲ့ဒီ top to bottom အထက်ကနေအောက်ကိုစီးဆင်းတဲ့ပြောင်းလဲမှုကအရေးကြီးတယ်လို့လက်ခံပါတယ်။ဒါပေမဲ့ပိုပြီးတော့ခိုင်မာတဲ့ရေရှည်တည်တံ့တဲ့ပြောင်းလဲမှုဖြစ်ဖို့ဆိုရင်အောက်ကနေအထက် bottom to top နောက်တစ်နည်းအားဖြင့်လူဖွဲ့စည်းကနေတွားရမယ်လို့ယုံကြည်ပါတယ်။အဲ့ဒီလိုဖြစ်လာဖို့အတွက်ကိုပိုင်တွေးခေါ်မှုကိုအားပေးတဲ့ပညာရေးစနစ်မှာဖြတ်သန်းခဲ့ရတဲ့သူတွေလူဖွဲ့စည်းမှများတဲ့များလာဖို့လိုအပ်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့ဦးတီဟမမွန်ရဲ့ယုံကြည်ရဟိုနားဆင်ကြကြတာဖြစ်ပါတယ်သွားရရှင်ပါခင်ဗျာ VOA ကိုဝေဖန်အကြံပေးစာတွေရေးတာပြပို့လို့တယ်တီးတချင်းနေတောင်းဆိုလို့တယ်ဆိုလို့ရှိရင် VOA ကိုဆက်သွယ်ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA ရဲ့ဖုန်းနံပါတ်ကတော့1-232-382-999လေးဖြစ်ပါတယ်ခင်ဗျာ
မေဂန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
ကုလသမဂ္ဂ UN နဲ့ဓာတုလက်နက်ပိတ်ပင်တရှိရေးအဖွဲ့ OPCW တို့ရဲ့ပူးတွဲအစည်းအဝေးခန်းစားမှာ2014နဲ့2015ခုနှစ်တွေအတွင်းစီးရီးယားနိုင်ငံမှာသမရအာဆတ်အစိုးရအဖွဲ့ဟာဓာတုလက်နက်တွေအကြိမ်ကြိမ်အသုံးပြုခဲ့တဲ့အကြောင်းအတည်ပြုထားပါတယ်။ ISIL Islamic စစ်သွေးကြွအဖွဲ့ဘက်ကလည်း2015ခုနှစ်အတွင်းအရေးပြားကိုလောင်ကျွမ်းစေတဲ့အစိတ်ဓာတ်ငွေသုံးပြီးတိုက်ခိုက်ခဲ့ပါတယ်။ကုလသမဂ္ဂထောက်ပံ့မှုနဲ့တစ်နှစ်ကြာစုံစမ်းစစ်ဆေးမှုအတွင်းဖြစ်ရပ်၉ခုမှာဓာတုလက်နက်တွေအသုံးပြုတာဒါမှမဟုတ်အသုံးပြုခဲ့ပုံရကြောင်းအဲ့ဒီဖြစ်ရပ်တွေအတွက်စီးရီးယားအစိုးရနဲ့တကွလက်နက်ကင်တိုက်ခိုက်နေတဲ့အဖွဲ့တွေအားလုံးမှာတာဝန်ရှိတယ်လို့လောလောဆယ်ဆုံးဖြတ်ထားတဲ့အကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်စီးရီးယားအစိုးရအနေနဲ့ကုတ်ပြည်သူတွေကိုနှိမ်နှင်းချေမှုန်းဖို့ဆက်ယုံသုံးကလိုရင်းတွေကိုလက်နက်အဖြစ်အကြိမ်ကြိမ်အသုံးပြုခဲ့တာညှင်းလို့မရပါဘူးဒီကိစ္စနဲ့ပတ်သက်လို့အပြင်းထန်ဆုံးစကားတွေတုံးပြီးတော့ရှုံချပါတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီပြောခွင့်ရ Net Price ကကြေညာချက်မှာဖော်ပြခဲ့ပါတယ် 2013 ခုနှစ်မှာရုရှားနဲ့အမေရိကန်ပြည်ထောင်စုတို့ကဂျာဝင်ဆစ်ဆက်ပေးတဲ့သဘောတူညီချက်အရသမ္မတဘက်ရှာအယ်အာဆတ်ကသူ့မှာရှိသမျှဓာတုလက်နက်အကုန်လုံးကိုလွှဲပြောင်းပေးရဖို့နဲ့ဓာတုလက်နက်ဆိုင်ရာပဋိညာမှာပါဝင်ဖို့သဘောတူထားခဲ့တာပါ။စီးရီးယားမှာအစိတ်သင့်ဓာတုပစ္စည်းတွေကိုလက်နက်အဖြစ်ဆက်ပြီးအသုံးပြုနေတာဟာကုလသမဂ္ဂဓာတုလက်နက်ဆိုင်ရာပဋိညာစာချုပ်နဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်အမှတ် 2118 ကိုတိုက်ရိုက်ရည်ညွှန်းဖော်ပြထားတဲ့ဆုံးဖြတ်ချက်အမှတ် 2209 ကိုချိုးဖောက်တာဖြစ်တယ်လို့ဖော်ပြထားပါတယ်။သမရအာဆတ်ရဲ့ကလိုရင်းတန်းငွေကိုလက်နက်လိုသုံးပြီးပြည်သူတွေကိုတိုက်ခိုက်ခြင်းဟာအစဉ်ချင်းမဲ့တဲ့အကြမ်းဖက်လုပ်ရဖြစ်တယ်လို့အင်ဗျူရောပြောခွင့်ရ George Arnest ကပြောပါတယ
်။ That's consistent with the tactics that we've seenseen previously, including the targeting of medical facilities and the dropping of barrel bombs.
ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဆမန်သာပါဝါကဒီစီးရီးယားနိုင်ငံအနှံ့ပြားမှာဓာတုလက်နက်သုံးနေတဲ့ဖြစ်ရပ်တွေကိုပေါ်လွင်စေတဲ့စီးရီးယားအစိုးရရဲ့ဓာတုလက်နက်တွေသုံးခဲ့တဲ့နမူနာထောက်ထားတွေကို OPCWUN အစီရင်ခံစာမှာအတည်ပြုထားပြီးဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါတယ်။အခုလိုကြောက်မက်ဖွယ်ရာဓာတုလက်နက်တွေကိုစီးရီးယားအစိုးရကအဆက်မပြတ်သုံးနေတာဟာဓာတုလက်နက်ဆိုင်ရာပြည်ညင်ရဲ့တရားဝင်ဆောင်ရွက်ခွင့်ကိုအကြီးမားဆုံးစိန်ခေါ်မှုဖြစ်စေကြောင်းနဲ့နှစ်ပေါင်း100လောက်ကြာအောင်အထောက်ကျိုးပန်းလာခဲ့ရတဲ့ဓာတုလက်နက်အသုံးပြုမှုဆန့်ကျင်တဲ့နိုင်ငံတကာရဲ့စံနှုန်းကိုလည်းစော်ကားတဲ့လှုပ်ရဖြစ်တဲ့အကြောင်းတန်မတ်ကြီးပါဝါကပြောပါတယ်။စီးရီးယားနိုင်ငံထဲမှာဓာတုလက်နက်တွေကိုဘယ်သူတွေကအသုံးပြုခဲ့ကြသလဲဆိုတာကိုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအတူပူးပေါင်းပြီးတေချာအောင်ဆောင်ရွက်ကြိုးပမ်းကြဖို့မရှိမဖြစ်လိုအပ်ပါတယ်။နောက်ပြီးအစိုးရအဖွဲ့အစည်းအလုံးရောအစိုးရမဟုတ်တဲ့အဖွဲ့တွေရောဘလို့ဓာတုလက်နက်မျိုးကိုမစိုးသုံးပြီးတိုက်ခိုက်နေတာတွေချက်ချင်းရပ်တန့်ဖို့လည်းမဖြစ်မနေလုပ်ရမယ့်ကိစ္စဖြစ်တဲ့အကြောင်းတန်မတ်ကြီးပါဝါကပြောသွားခဲ့ပါတယ်ရှင်
။မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။နားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာ။ကြာတာရင်းနေမနေ့ခင်ထုံးလို့ခြင်းတွေမကြခင်ပြီးဆုံးတော့မှာပါ။အခုတော့ရရှိတဲ့အချိန်မှာနိုင်ငံတကာသတင်းကျင်းပကိုကိုဇော်ဝင်းလှိုင်ကအကြီးညာပေးပါလိမ့်မယ
်။လူငယ်တဲ့အနေနဲ့အနာဂတ်အစီအစဉ်တွေအတွက်စိတ်ကူးယဉ်နေုံနဲ့မလုံလောက်ပဲလက်တွေ့အကောင့်ထဲဖော်ဖို့လိုအပ်ကြောင်းအရှိတောင်အရှလူငယ်တွေနဲ့တွေ့ဆုံစဉ်အမေရိကန်သမ္မတဘာရက်အိုဘားမားကပို့ထူးနေမှာပြောကြားလိုက်ပါတယ်။ဝိုင်းစီလီလို့ခေါ်တဲ့အရှိတောင်အရှလူငယ်ကောင်းဆောင်များအစီအစဉ်မှာပါဝင်တဲ့လူငယ်တွေနဲ့လာအိုနိုင်ငံရှီဟောင်းမြို့တော်လွမ်ပရာဘန်မှာတိုက်ရိုက်တွေ့ဆုံပွဲကျင်းပစဉ်သမ္မတအိုဘားမားကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးလူငယ်တွေဟာတိုးတက်မှုနဲ့ဖွံ့ဖြိုးရေးတို့အတွက်တမိုင်းကြောင်းအရာအရေးပါတဲ့ကဏ္ဍမှာရှိခဲ့ကြောင်းလည်းပြောကြားခဲ့ပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲမှာကွန်ပျူတာညသာဆောက်ပွဲကိုမတက်ရောက်ခင်နားနေခမဆောင်တစ်ခုမှာပုတ်ထူးနေကအမေရိကန်သမ္မတဘာရက်အိုဘားမားနဲ့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတဲတို့အလို့သဘောတွေ့ဆုံခဲ့ကြတယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းပါအစောပိုင်းကသမ္မတအိုဘားမားကိုယဉ်ကျေးမှုပြောဆိုရမှာဖိလစ်ပိုင်သမ္မတဒူတာတဲကရိုင်းပြတဲ့စကားလုံးတွေသုံးလုံးခဲ့တာကြောင့်ဆက်ဆံရေးမှာအဖို့အထိဖြစ်နေတဲ့ကိစ္စဟာလည်းခိတ္တတွေ့ဆုံမှုကြောင့်အနေငယ်ပြပစ်စရာရှိခဲ့ပါတယ်။အင်္ဂါနေ့တုန်းကတော့ဖိလစ်ပိုင်သမ္မတရဲ့ပြောဆိုမှုကြောင့်တရားဝင်တွေ့ဆုံမဲ့အစီအစဉ်ကိုသမ္မတအိုဘားမားကဖျက်သိမ်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိုရှေ့သတင်းပတ်ထဲရောက်လာမဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအမေရိကန်သမ္မတဘာရက်အိုဘားမားနဲ့တွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့ကုလသမဂ္ဂညီလာခံကိုလည်းတက်ရောက်မင်းကွန်းပြောကြားဖို့ရှိပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့သတင်းနှပတ်ကြော်ကြားဗြိတိန်အမေရိကန်နဲ့ကုလသမဂ္ဂခီးစဉ်ကိုတော့စက်တင်ဘာလ10ရက်နေ့မှာစတင်မှာဖြစ်ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုစက်တင်ဘာလ10ရက်နေ့မှာဆက်ရောက်မှာဖြစ်ပြီးအဲ့ဒီကနေတဆင့်အမေရိကန်ပြည်ထောင်စုကိုသွားမှာဖြစ်တယ်လို့သမ္မတယုံတာဝန်ရှိသူတွေကပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းနိုဘယ်ကြီးညာရေးဆုရှင်ကိုဖီဟာနန်ဟာအဖွဲ့ရင်ကိုဥပါရခိုင်ပြည်နယ်အကြံပေးကော်မရှင်မှာဥက္ကဋ္ဌဖြစ်တာဝန်ယူပြီးနောက်ပထမဆုံးအကြိမ်တွားရောက်တဲ့နေရာကြရခိုင်ပြည်ခီးစဉ်တွင်မနေ့ပုတ်ထူးနေ့ကစစ်တွေမြို့မှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပါတယ်ခင်ဗျာ
။နောက်ဆိုရနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာသွားခဲ့တာပါ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကဒေါခင်မျိုးသက်ဖြစ်ပြီးတော့အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်။ဗီဒီယိုကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကမ္ဘာနှံ့ကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်စမိုးဦးပါခင်ဗျာ
This program has come to you from the Voice of America, Washington.